Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ10ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလမ်းမီတာ190ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ချပါစေရှင်ကျွန်မသင်ကြီးထိုက်ပါ
ကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ပါကစ္စတန်နိုင်ငံသူမလာလာယူဆပ်ဇိုင်းနဲ့အိန္ဒိယနိုင်ငံသားခိုင်လတ်ဆတ်တယာသီရိုနူဟာဒီကနေ့အော့စလိုမြို့မှာနိုဘယ်ညင်ညာရေးဆုကိုပူးတွဲလက်ခံရယူလာကြပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာ2000ခုနှစ်စက်တင်ဘာလနောက်ပိုင်းတိုက်ခိုက်မှုတွေပြီးမှာ CIA အဖွဲ့အနေနဲ့အကြမ်းဖက်မှုတွေကိုပြုလုပ်ခဲ့တယ်လို့လွတ်တော်အစည်းအဝေးသားမှာဖော်ပြထားပါတယ်မြန်မာနိုင်ငံအပါဝင်ရှစ်တောင်အရှေ့နိုင်ငံများအသင်းရဲ့နှစ်ပတ်လည်ညီလာခံတက်ရောက်ဖို့ခေါင်းဆောင်တွေရောက်နေကြတဲ့တောင်ကိုရီးယားနိုင်ငံပူဆန်မြို့မှာလူညိုရေးတွေကိုတွေ့မြင်ချထားပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်နိုင်ငံရေးနဲ့အစိုးရဘက်ကလူပုတ်ကို12ဦးလို့ပါဝင်မဲ့နိုင်ငံရေးဆွေးနွေးပွဲကိုရန်ကုန်တိုင်းဒေသကြီးလွတ်တော်ကဒီကနေ့မှအတည်ပြုလိုက်ပါပြီဒီနောက်မှာတော့စစ်တပ်ရဲ့လက်ချက်နဲ့တေဆုံးခဲ့ရတဲ့အလို့သတင်းတော်ကိုပါကြီးရဲ့အမှုနဲ့ပတ်သက်ပြီးတော့
ရဲတပ်ဖွဲ့နဲ့တပ်မတော်ရဲ့အားနည်းချက်လို့ပဲသူကပေါ့ပေါ့တန်တန်လေးထောက်ပြထားတာမျိုးရှိတယ်။တကယ်တော့ဥပဒေတိုင်းမလုံဆောင်ဘူ
း။ဒါကတော့ဇနီးဖြစ်သူမတ်တန်နာရဲ့ပြောကြားချက်ပါရှင်။ပြည်စုံကိုမကြိုက်ခင်မှာတင်ပြပေးပါမယ်။ဒီနောက်မှာတော့ရှမ်းပြည်ဘက်ကစစ်ရေးတင်းမာမှုအခြေအနေတွေကိုလည်းပြောပြပေးဖို့ရှိသလိုနောက်ပိုင်းမှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာရေးသုံးသပ်ချက်နဲ့မြန်မာတခွင်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလှိုင်နဲ့နန်းလောင်တို့ကကြေညာပေးကြပါဦးရှင်။
ပါကစ္စတန်နိုင်ငံကအမျိုးသမီးငယ်များပညာသင်ကြားခွင့်ရရှိရေးတက်ကြွလှူရှာသူမလာလာယူဆပ်ဇိုင်းနဲ့အိန္ဒိယနိုင်ငံကကလေးငယ်များအခွင့်အရေးရရှိအတွက်အကျိုးဆောင်လုပ်ကိုင်ပေးနေသူကိုင်လတ်ဆတ္တယာသီရိုနှုတ်ဟာနော်ဝေနိုင်ငံအော့စလိုမြို့မှာဒီကနေ့နိုဘယ်ညင်ညာရေးဆုကိုပူးတွဲလက်ခံရယူပြီးသမိုင်းမော်ကွန်တင်လိုက်ကြပြီဖြစ်ပါတယ်။18နှစ်အရွယ်မလာလာဟာအသက်အငယ်ဆုံးနိုဘယ်ညင်ညာရေးဆုရှင်ဖြစ်ပြီးဆတ္တယာသီကတော့ပထမဆုံးနိုဘယ်ညင်ညာရေးဆုရရှိတဲ့အိန္ဒိယနိုင်ငံသားဖြစ်ပါတယ်။ကလေးငယ်တွေပညာသင်ကြားခွင့်မရတာကိုနောက်ဆုံးအကြိမ်ဖြစ်မြင်တွေ့ခွင့်ရတာမျိုးမဖြစ်ရလေအောင်သူတို့ကိုအကူအညီပေးဖို့အချိန်ရောက်ပြီလို့စုလက်ခံတဲ့အခမ်းအနားမှာမလာလာကပြောပါတယ်ကလေးငယ်တွေကိုကျွန့်ဖြစ်အသုံးချနေကြတဲ့ရတန်ရေးအတွက်ဥဆောင်လုပ်ကိုင်ပေးနေတဲ့စတ္တယာတီကတော့ကလေးငယ်တွေလွတ်လပ်စွာကလေးအဖြစ်ရတ္တိခွင့်ရရေးဟာသူ့ရဲ့ရည်မှန်းချက်ဖြစ်တယ်လို့ပြောပါတယ်ကလေးငယ်တွေအိမ်မက်မခွင့်မပြုတာလို့ဆိုရတဲ့အကြံဖက်မှုမရှိတော့ဘူးလို့စတ္တယာတီကဖြည့်ဆွက်ပြောကြားတော့ပါတယ်သူတို့ရရှိတဲ့စုချင်းငွေဒေါ်လာတစ်တသမတတန်းကိုနှစ်ယောက်ခွဲဝေယူကြမှာဖြစ်ပါတယ်မလာလာဟာသူ့ပညာရေးကိုဆုံးခန်းတိုင်အောင်တင်ကြပြီးပါကစ္စတန်မှာနိုင်ငံမှာနိုင်ငံရေးပြန်လုပ်လို့ကြောင်းပြောပါတယ်သူမအနေနဲ့အမျိုးသမီးငယ်များပညာသင်ကြားခွင့်ရရှိရေးလှုပ်ဆောင်ခဲ့တဲ့အတွက်တာလီဘန်တောင်းကျမ်းသူတွေကသူမကိုတနက်နဲ့ပြစ်ခတ်တပ်ဖြတ်ဖို့ကြိုးစားခဲ့ကြပါတယ်
အယ်ကိုင်ဒါရဲ့မြောက်အာဖရိကတိုက်အဖွဲ့ခွဲကဖမ်းဆီးပြီး3နှစ်နီးပါးကြာအချင်းချခံထားရတဲ့တစ္ဆကန်ဆာဂျေးလာဇာရီဗစ်ပြန်လွတ်လာပါပြီ။အသက်50အရွယ်မစ္စတာလာဇာရီဗစ်ကိုသူပြန်လွတ်လာပြီးနိုင်ပိုင်းအကြာပဲရစ်ကိုပို့ထူနေမနေ့ကရောက်လာတဲ့အချိန်မှာပြင်သစ်သမ္မတဖရန်ဆွာအော်လွန်ကတွေ့ဆုံနှုတ်ဆက်ခဲ့ပါရယ်။သူကိုမာလီနိုင်ငံမြောက်ပိုင်းဒေသမှာပြန်ပေးဆွဲသွားခဲ့တာလို့မစ္စတာလာဇာရီဗစ်ကအင်္ဂါနေ့ကပြောပါရယ်။နိုင်ဂျီးရီးယားနိုင်ငံရဲ့မြို့တော်နစ်မေးကပြင်သစ်တန်ရုံမှာသတင်းထောက်ထွေကိုသူကအခုလိုပြောသွားခဲ့တာပါ။နိုင်ဂျီးရီးယားသမ္မတနိုင်ဂျာကိုတာမကသူလူမျိုးရေးအတွက်ကူညီပေးကြတဲ့နိုင်ဂျာမျိုးကလူတွေကိုလည်းကျေးဇူးတင်ကြောင်းသူကဆက်ပြောသွားပါရယ်။2013ခုနှစ်ဇူလိုင်လတုန်းကသူ့ရဲ့လုပ်ဖော်ကိုင်ဖက်ဖီလစ်ဗာဒန်တနတ်တန်ရနဲ့တေဆုံခဲ့ရတဲ့ကိစ္စအပြင်မစ္စတာလာဇာရီဗစ်ကိုမာလီနိုင်ငံမှာဖမ်းဆီးအကျဉ်းချထားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အယ်ကိုင်ဒါတပ်ခိုက်ရေးသမားနှစ်ယောက်ကိုဖမ်းဆီးထားခဲ့ပါရယ်။သူတို့ကိုအလဲအလဲလုံလွတ်ပေးလိုက်ပြီးရက်ပိုင်းအကြာမှာမစ္စတာလာဇာရီဗစ်ပြန်လွတ်လာခဲ့တာပါ။အဲ့ဒီအယ်ကိုင်ဒါတပ်ခိုက်ရေးသမားနှစ်ယောက်ကိုစနေနေ့ရုံးကနိုင်ဂျာမြို့မှာကြားဝင်ဆစ်ဆက်ပေးတဲ့သူတွေကသတင်းအယ်ကိုင်ဒါရစီပြန်လွှဲအပ်ပစ်ခဲ့တာပါရှင်။
အမေရိကန်ပြည်ထောင်စုမှာ2000ခုနှစ်စက်တင်ဘာလကအကြမ်းဖက်တိုက်ခိုက်မှုခံရပြီးနောက်ပိုင်းအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ကအကြမ်းဖက်သမားတွေကိုညှဉ်းပန်းနှိပ်စက်စစ်ဆေးခဲ့ကြောင်းအထက်လွှတ်တော်အစိုးရခံစားမှဖော်ပြထားပါတယ်။ Democratic Party ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Dianne Feinstein ကတော့ CIA ရဲ့စစ်ကြောရေးနှိစနစ်တွေဟာညှဉ်းပန်းနှိပ်စက်မှုအဖြစ်အဓိပ္ပာယ်ဖွင့်ဆိုနိုင်တဲ့အကြောင်းနဲ့ဒီလိုရတဲ့ကြောင့်အမေရိကန်ရဲ့စံတန်ဖိုးတွေကိုထိခိုက်ကြရတဲ့အကြောင်းအစိုးရခံစားထုတ်ပြန်တဲ့နေရာမှာပြောဆိုခဲ့ပါတယ်။အခန်းကျင်းထဲမှာခြုံနှောင်တာ၊အရေးပြအောင်ထားတာ၊ရင်မွတ်အောင်လုပ်တာစတာတွေကို CIA ရဲ့ပြင်းထန်တဲ့စစ်ကြောရေးနှိတွေဟာလက်တွေ့ထိရောက်မှုရှိမရှိဆိုတာကိုအမေရိကန်လူထုနဲ့လွတ်တော်ကိုလက်ပြားခဲ့တယ်လို့လည်းအစိုးရခံစားကဆွဆွဲပြောဆိုထားပါတယ်။သမ္မတဘာရက်အိုဘာမာ မကလည်းအမေရိကန်အနေနဲ့ရက်ဆက်လွန်းတဲ့လောက်ရတွေကိုကျူးလွန်ခဲ့တာတွေရှိခဲ့တဲ့အကြောင်းနဲ့ဒါမျိုးတွေနောက်ထပ်မဖြစ်ဖို့လိုတယ်လို့လည်းစပိန်ဘာသာနဲ့ထုတ်လွှင့်တဲ့ရုပ်မြင်သံကြားအစီအစဉ်တစ်ခုမှပြောကြားခဲ့ပါတယ်အစီအခံစာထွက်ပေါ်လာပြီးနောက်မှာတော့လူအခွင့်အရေးလှုပ်ရှားသူတွေကညှဉ်းပန်းနှိပ်စက်မှုတွေကျူးလွန်ခဲ့သူတွေကိုအရေးယူဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်ခဲ့ပါတယ်။လူအခွင့်အရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကုလသမဂ္ဂအထူးကိုယ်စားလှယ် Ben Emerson ကတော့ပြင်းထန်တဲ့စစ်ဆေးမှုတွေလုပ်ခဲ့တဲ့သူတွေအပေါ်ရာဇဝတ်ကြောင်းအရာအရေးယူဖို့တိုက်တွန်းခဲ့ပါတယ်။လူအခွင့်အရေးစောင့်ကြည့်လှုပ်ရှားမှုအဖွဲ့ Human Rights Watch ရဲ့အမှုဆောင်ညွှန်ကြားရေးမှူး Kenneth Roth ကလည်းတာဝန်ရှိသူတွေကိုအရေးမယူခဲ့ရင်အလားတူဖြစ်ရပ်တွေပေါ်ပေါက်နိုင်တယ်လို့သတိပေးခဲ့ပါတယ်။
ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသမှာအစိုးရတပ်ဖွဲ့တွေနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသဘောအဖွဲ့တွေအကြားရရှိထားတဲ့အပြစ်ခတ်ရက်စက်ရေးသဘောတူညီချက်ဟာဒုတိယမြောက်နေ့အဖြစ်ဆက်တည်နေဆဲဖြစ်ပါတယ်။ပုတ်ထိုးနေ့မှာကြိုကြားပြစ်ခတ်မှုတွေထွက်ပေါ်တဲ့ဆိုတဲ့အပြောဆိုမှုတွေကလွဲလို့တိတ်ဆိတ်တော့နေလို့ခေါ်တဲ့အဲ့ဒီအပြစ်ခတ်ရက်စက်ရေးသဘောတူညီချက်ဟာ24နာရီကျော်သွားတဲ့အထိဆက်တည်နေတာဖြစ်ပါတယ်။စက်တင်ဘာလအတွင်းရရှိခဲ့တဲ့အပြစ်ခတ်ရက်စက်ရေးဟာနှစ်ဖက်ကြိုကြားတိုက်ခတ်မှုတွေဖြစ်ပေါ်ခဲ့ရာကပြက်ပြားသွားပြီးတဲ့နောက်ပိုင်းပုံမကျက်ပြက်တဲ့အပြစ်ခတ်ရက်စက်ရေးသဘောတူညီချက်ရရှိရေးကိုရည်ရွယ်ပြီးခုလိုတနတ်တန်တွေတိတ်တဲ့နေ့ရဲလို့သတ်မှတ်လို့ဆောင်ခဲ့တာပါတကယ်လို့တနတ်တန်တွေဆက်တိတ်နေအောင်မယ်ဆိုရင်နှစ်ဖက်ကြားခံနေမြေသတ်မှတ်နိုင်ဖို့အတွက်ရှေ့ရမ်းမှာရှိတဲ့လက်နက်ကြီးတွေကိုပြန်လည်ရုပ်သိမ်းရေးအတွက်ဆွေးနွေးကြမှာဖြစ်ပါတယ်ယူကရိန်းနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ပဋိပက္ခတွေပြည်လဲရေးအတွက်ဆွေးနွေးပွဲကိုတော့တောက်ကြနေမှာဘရပ်ဆဲလ်မြို့မှာပြုလုပ်မှာဖြစ်ပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့နှစ်ပတ်လည်ညီလာခံတက်ရောက်ဖို့အသင်းဝင်နိုင်ငံတွေကခေါင်းဆောင်တွေရောက်လာနေတဲ့တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာလုံခြုံရေးတွေကိုလည်းတုံ့ပြန်ချထားပါတယ်မနေ့ပြန်ကြတာပြည်နဲ့တောက်ကြနေဒီမှာကျင်းပသွားမယ်အာဆီယံတောင်ကိုရီးယားဆက်ဆံရေး25နှစ်ပြည့်အထိမ်းအမှတ်အခမ်းအနားအတွက်သက်ဆိုင်ရာနိုင်ငံတွေကအကြီးအကဲတွေစတင်ရောက်ရှိလာနေကြတာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံကထိပ်သီးဆွေးနွေးပွဲအတွက်မြန်မာနိုင်ငံကသမ္မတဦးသိန်းစင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မှာဖြစ်ပါတယ်တောင်ကိုရီးယားသမ္မတရဲ့ဖိတ်ကြားချက်နဲ့သမ္မတဦးသိန်းစင်တွားရောက်တာဟာဒါဟာဒုတိယအကြိမ်မြောက်ဖြစ်ပြီး2012ခုနှစ်တုန်းကလည်းတမရဖြစ်သူအီမြောင်ဘတ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်ခဲ့ပူပါတယ်အာဆီယံအသင်းနဲ့ကုန်သွယ်မှုရင်းနှီးမြှုပ်နှံမှုတွေမှာဒုတိယအများဆုံးဖြစ်တဲ့တောင်ကိုရီးယားဟာမိဖက်အဖြစ်ပူးပေါင်းဆောင်ရွက်မှုတွေကို1989ခုနှစ်ကစတင်ခဲ့တာပါဒီနှစ်2014ခုနှစ်အတွက်အာဆီယံတောင်ကိုရီးယားထိပ်သီးဆွေးနွေးပွဲကိုတော့ယုံကြည်စိတ်ချပြီးစိတ်ချမ်းသာပျော်ရွှင်ရတဲ့မိဖက်တွေလို့ခေါင်းစဉ်ပေးထားပါတယ်
တရုတ်နိုင်ငံရဲ့ထိပ်တန်းစီးပွားရေးစီမံကိန်းအရာရှိဟောင်းကိုလက်ပေးလက်ယူမှုဆွဲချက်နဲ့ထောင်နာတသက်တကျွန်းချမှတ်လိုက်ပါရယ်။ဒါဟာတရုတ်နိုင်ငံအကျင့်ပြတ်ချစာမှုတက်ဖြတ်ရေးကမ်ပိန်းအဖွဲ့ရဲ့အစစ်မြစ်အရာရှိကိုရာထူးချတဲ့နောက်ဆုံးလှုပ်ရဖြစ်လာပါရယ်။အစိုးရပိုင်ဆိုင်ထွာတည်င်းဌာနကမစ္စတာလူတီနန်ဟာသူတာဝန်ထမ်းဆောင်စဉ်ကာလမှာဒေါ်လာ 5.8 တန်လက်ယူမှုရှိခဲ့တယ်လို့ဆိုပါရယ်။မစ္စတာလူဟာတရုတ်နိုင်ငံရဲ့ထိပ်တန်းစီးပွားရေးစီမံကိန်းဌာနလက်အောက်ကအမျိုးသားဖွံ့ဖြိုးတိုးတက်ရေးနဲ့ပြည်လဲတည်ဆောက်ရေးကော်မရှင်ရဲ့ဒုတိယအကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့တာပါဒီဆွဆွဲမှုဟာ2012ခုနှစ်ဒီဇင်ဘာလတုန်းကခိုင်ချင်းစုံစမ်းရေးမဂ္ဂဇင်းရဲ့သတင်းထောက်တစ်ယောက်ကသူ့ရဲ့ micro blog မှာရေးသားဖော်ပြလိုက်ကြတဲ့ကထွက်ပေါ်ခဲ့တာပါမစ္စတာလူကတော့ဒီဆွဆွဲချက်ကိုအပြင်းထန်ခြင်းဆန်ပါတယ်ဒါပေမဲ့စက်တင်ဘာလအတွင်းတရားရုံးမှာရင်ဆိုင်စင်မှာတော့အသက်60အရွယ်မစ္စတာလူကလက်ယူမှုတွေရှိတဲ့အကြောင်းမျက်ရည်ဆက်လက်နဲ့ဝန်ခံခဲ့ပါတယ်အဲ့ဒီလက်ယူမှုမှာငွေသားပိုရှေးစင်ခံကားနဲ့ဘီဂျင်းကအစင်းမြင့်အပန်းဖြေအိမ်လဲပါဝင်ပါတယ်အမျိုးသားစွမ်းအင်စီမံခန့်ခွဲရေးဌာနရဲ့ညွှန်ကြားရေးမှုလည်းဖြစ်တဲ့မစ္စတာလူဟာသမရရှိချင်းပင်လက်ထက်အကျင့်ပြတ်ချစားမှုဆွဲချက်တွေနဲ့အမှုရင်ဆိုင်ရတဲ့အစစ်မြင့်အရာရှိ50ထဲကတယောက်အပါဝင်ဖြစ်ပါရဲ့ရှင်
ဟောင်ကောင်မှာနလကျော်ကြာဆန္ဒပြခဲ့ကြသူတွေကသူတို့ရဲ့တပိတ်စခန်းတွေကိုပြန်လည်ရုပ်သိမ်းနေတဲ့အချိန်မှာပဲဒီမိုကရေစီရေးပြပြင်ပြောင်းလဲမှုတွေဖြစ်ပေါ်အောင်ဆက်လက်တိုက်ပွဲဝင်သွားမယ်လို့တနိဋ္ဌာန်ပြုလိုက်ကြပါတယ်ဆန္ဒပြသူတွေအဓိကနေရာယူထားတဲ့ Admiralty နဲ့Causeway Bay အရက်တွေကတပိတ်စခန်းတွေနဲ့အတားအဆီးတွေကိုကြာသပတေးနေ့မှာနောက်ဆုံးထားပြီးပြန်လည်ရုပ်သိမ်းကြဖို့ဆန္ဒပြသူတွေကိုရက်တပ်ဖွဲ့ကသတိပေးချက်ထုတ်ပြန်လိုက်ပါတယ်။ဆန္ဒပြပွဲတွေအနည်းကလမ်းတွေမှာမော်တော်ယာဉ်တွေပြန်လည်တောလောက်ကွင်းပြုတ်ဖို့ဟောင်ကောင်တရားရုံးရက် ကရတပ်ဖွဲ့ကိုခွင့်ပြုချက်ပေးပြလိုက်တဲ့အတွက်တပိတ်စခန်းတွေကိုထောင်နဲ့ချီတဲ့ရတပ်ဖွဲ့တွေလာရောက်ဖျက်ဆီးကြတော့မှာဖြစ်ပါတယ်။အခုချိန်ထိဆက်ပြီးဆန္ဒပြနေကြသူတွေကလည်းရဲတွေရောက်လာရင်သူတို့အနေနဲ့ခုခံတော်လှန်ရေးလုပ်မှာမဟုတ်ဘူးလို့ပြောပါတယ်။ဒါပေမဲ့ခံယူချက်ပုံမပြင်းထန်တဲ့ကြောင်သားကောင်းဆောင်တချို့ကတော့သူတို့အနေနဲ့ရဲတွေနဲ့ထိတဲ့ရင်ဆိုင်ကောင်းရင်ဆိုင်မယ်ဆိုတဲ့သဘောမျိုးပြောဆိုနေကြပါတယ်။
ကမ္ဘာဆက်လက်တောက်သူလူဦးရေအများဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံမှာဆက်လက်တောက်တဲ့နှုန်းရောကြအောင်လှုပ်ဆောင်တဲ့အနေနဲ့ကျမရဲ့အရာရှိတွေကဆက်လက်အခွန်တိုးကောက်ဖို့စီစဉ်နေပါတယ်။တရုတ်နိုင်ငံမှာဆက်လက်တောက်သူအရေအတွက်တန်300လောက်ရှိပြီးအများစုကလူမှုဆက်ဆံရေးကောင်အောင်တောက်ကြတာဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်လဲဆက်လက်တောက်တဲ့သူတွေအနည်းမှရှိတဲ့သူတွေပါဆက်လက်တောက်ခြင်းရဲ့ဆိုးကျိုးတွေကိုခံစားနေရတယ်လို့ဆိုပါတယ်။ဆက်လက်တောက်တာကိုတားမြစ်နိုင်ဖို့စ조사ဆောင်ရွက်နေသူတွေအတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရပေမဲ့လည်းအခုလိုအခွန်တိုးကောက်ခြင်းကဆက်လက်တောက်တာကိုတစ်ဖက်တစ်လမ်းကအဟန့်တားဖြစ်နိုင်တယ်လို့အမျိုးသားရေးနဲ့မိသားစုစီမံကိန်းကော်မရှင်ပြောခွင့်ရယိုဟုံဝင်းကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ဆလိတ်ဈေးတွေတိုးမြင့်ရောင်းချဖို့နဲ့အခွန်တိုးကောက်မဲ့အစီအစဉ်ကိုဘယ်လိုလှုပ်ဆောင်တင်နေဆိုတာနဲ့ပတ်သက်ပြီးတခြားအေဂျင်စီတွေနဲ့သူတို့တိုင်ပင်လှုပ်ဆောင်သွားမယ်လို့လည်းယိုဟုံဝင်းကပြောကြားခဲ့ပါတယ်ရှင်
ပါလက်စတိုင်းဒေသအနောက်ဘက်ကမ်းခြေမှာအစ္စရေးတပ်ဖွဲ့တွေနဲ့ထိတိုက်ရင်ဆိုင်မှုတွေဖြစ်ပွားပြီးခဲ့တဲ့နောက်ပိုင်းပါလက်စတိုင်းအစိုးရအဖွဲ့ဝန်ကြီးတယောက်သေဆုံးသွားပါတယ်သမတ်အာယာဒေတာမှာအစ္စရေးစစ်တပ်နဲ့ဒီကနေ့ထိတိုက်ရင်ဆိုင်မှုဖြစ်ပြီးတဲ့နောက်ဝန်ကြီးဇိတ်အဘူအိန်တေဆုံးသွားတာပါအစ္စရေးဘက်ကဆန္ဒပြသူတွေကိုမျက်ရည်ရိုပုံးနေနဲ့ပြစ်ခတ်ပြီးတနတ်ဒီနေနဲ့လိုက်ရိုက်တာမှာအဘူအိန်လည်းအရက်ခံရတဲ့အထက်ပါတယ်လို့မျက်မြင်သက်သေတွေကပြောပါတယ်နောက်ဖက်ကမ်းခြေအတွင်းကတမတ်အာယာဒေတာမှာတန်လွင်အပင်ပေါက်ကလေးတွေစိုက်ဖို့ချီတက်သွားကြတဲ့ပါလက်စတိုင်းလူမျိုးတချို့နဲ့အစ္စရေးစစ်သားတွေအကြားထိတ်တက်ရင်ဆိုင်မှုတွေဖြစ်သွားကြတာပါဒီလို့ရဟာလူမဆန်တဲ့လို့ရဖြစ်ကြောင်းပါလက်စတိုင်းသမ္မတမာမုဒ်အဘတ်စ်ကပြစ်တင်ရှုတ်ချပြောဆိုလိုက်ပါတယ်ထောင်တောင်းချီတဲ့ဒုက္ခသည်တွေတခြားနိုင်ငံတွေမှာခေလုံကွင်းလျှောက်ထားဖို့ဒါမှမဟုတ်တနေရာကနေတနေရာကိုရွှေ့ပြောင်းနေထိုင်မှုအတွေ့အန်ဒီရများတဲ့ပင်လယ်ပြင်ကိုဖျက်သွားနေကြသူတွေအရေးကိုကမ္ဘာနိုင်ငံတွေကပုံမအယုံဆိုင်လှုပ်ဆောင်ဖို့လိုကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်ပင်လယ်ပြင်အတွင်းဒုက္ခသည်တွေကိုကယ်တင်ရတဲ့အခြေအနေတနေရာကနေတနေရာရွှေ့ပြောင်းသူတွေပုံမစိတ်ချရတဲ့နိလန်တွေကိုအသုံးပြုလာအောင်အားပေးရတာတွေနဲ့လူတွေအဲ့ဒီလိုနေရဆွန့်ခွာထွက်ပြေးကြတဲ့အဓိကပြဿနာတွေကိုအဖြေရှာဆွေးနွေးဖို့အတွက်ယူအန်စီအာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူတဲရက်စ်ကဂျနီဗာမြို့မှာနေ့ရက်ကြာဥဆောင်ကျင်းပနေတာဖြစ်ပါတယ်ခင်ဗျာ
ထိတ်တန်းရောက်တဲ့ရင်တွေကိုကိုစော်ဝင်းလိုက်နဲ့နန်းလောင်တို့ညင်ညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုကတော့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကိုတင်ပြပေးမှာပါနိုင်ငံရေးနဲ့အစိုးရဘက်ကလူပုတ်ကို၁၂ဦးပါနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မနေ့ကရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာအရေးကြီးအဆိုဖြစ်တင်သွင်းခဲ့တာကိုဒီကနေ့မှာတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကအတည်ပြုလိုက်ပါပြီ။ပြည်ထောင်စုလွှတ်တော်ကအတည်ပြုထားတဲ့6ပွင့်ဆိုင်အစား12ပွင့်ဆိုင်တွေ့ဆုံဆွေးနွေးကြဖို့ကိုလည်းပြည်ထောင်စုအစိုးရကိုတိုင်းဒေသကြီးလွှတ်တော်ကတိုက်တွန်းလိုက်ပါတယ်။ရန်ကုန်တိုင်းဒေသကြီးရဲ့ဒီလောက်ရဟာဆိုရင်ပြည်ထောင်စုလွှတ်တော်ရဲ့လုံပိုင်ခွင့်ကိုကျော်လွန်လှုပ်ဆောင်လိုက်တာလို့လည်းပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တချို့ကယူဆနေကြတာပါ။ဒီသတင်းကိုတော့ကိုအောင်ရဲမှမောင်ကသတင်းပေးပို့ထားပါရရှင်။
နိုင်ငံရေးကောင်းဆောင်တွေနိုင်ငံကောင်းဆောင်တွေနဲ့တိုင်းသားအင်အားစုတွေပုံပြီးပါဝင်နိုင်မယ်စစ်နေပွင့်ဆိုင်တွဲဆုံဆွေးနွေးပေးဖို့အဆိုကိုဒီကနေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဆုံးဖြတ်ချက်ချခဲ့ပါတယ်အတိဖြစ်သွားတဲ့ဆုံးဖြတ်ချက်ကိုပြည်ထောင်စုတော်ရဲ့6ပွင့်ဆိုင်ဆွေးနွေးပွဲနေရာမှာစစ်နေပွင့်ဆိုင်ဆွေးနွေးတွဲဆုံပွဲနဲ့အစားထိုးဖို့ပြည်ထောင်စုရောက်ကိုလည်းတင်ပြခဲ့တာလည်းဖြစ်ပါတယ်ဒီဇင်ဘာလ9ရက်နေ့မှာရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာစစ်နေပွင့်ဆိုင်တွဲဆုံပွဲရဲ့အဆိုကိုအတိပြုခဲ့တာနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ညိုညိုသိန်းက VOA ကိုအခုလိုပြောပါတယ်
အဲ့ဒီမှာဒီနေ့လွှတ်တော်မှာလေအဲ့ဒီမင်းရဆက်နှစ်ပွင့်ဆိုင်အဆိုကိုအရေးကြီးဆိုပေါ့နော်မဲခွဲပြီးတော့ဆုံးဖြတ်တယ်လို့ဆောက်ထောက်ခံနေမယ့်69မင်းဆန့်ကွက်တယ်မယ့်9မင်းပေါ့နော်အဲ့ဒါနဲ့ဒီဆိုကအတိဖြစ်သွားတယ်ပေါ့နော်အဲ့တော့ဒီတောင်စုလွှတ်တော်ကဆုံးဖြတ်တဲ့6ပွင့်ဆိုင်အစားပေါ့နော်ဆက်နှစ်ပွင့်ဆိုင်ဖြစ်ဆိုချင်နေရဆိုပေါ့နော်အာဒီတောင်စုအစိုးရတို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့မှတင်ပြရေးဆိုတဲ့အဆိုကအတိဖြစ်သွားပါလေ
ရန်ကုန်တိုင်းဒေသကြီးလွတ်တော်အနေနဲ့အခုလို12ပွင့်ဆိုင်တွဲဆုံဆွေးနွေးရေးလှုပ်ဆောင်ဖို့ဆောင်ရွက်တာဟာပြည်ထောင်စုတော်ရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်ပြီးတော့လှုပ်ဆောင်တဲ့သဘောဖြစ်နေတာကိုတွေ့ရတယ်လို့လည်းပြည်ထောင်စုတော်ကိုယ်စားလှယ်ဦးဖေတန်းကထောက်ပြပြောဆိုပါတယ
်။ဒီဒေသဆိုင်ရာလှုပ်ဆောင်တခုကအဲ့လိုလုပ်တယ်ဆိုတော့ဒါကျော်လွန်တဲ့သဘောမျိုးတက်ရောက်နေတယ်။အမှန်နဲ့ဒါပြည်ထောင်စုတခုလုံးနဲ့ဆိုင်တဲ့ကိစ္စမျိုးပြည်ထောင်စုလွတ်တော်ကလုပ်တာပဲ။ဒါမျိုးလည်းမှန်တယ်လို့ဆိုရမှာပေါ့နော်။ရန်ကုန်တိုင်းလွတ်တော်ရဲ့လှုပ်ဆောင်ချက်က12ပွင့်ဆိုင်ဆိုတော့ဒါလည်းမူလလမ်းကြောင်းကပြန်ပြီးတော့လွဲသွားသလိုဖြစ်နေတယ်။မူလလမ်းကြောင်းကလွဲသွားပြီးရင်ဒီလိုတရားကလည်းထပ်ပြီးတော့ဝင်လာနိုင်တယ်ပေါ့ 那小本山啊，就比方说都要送车比的，哎呀，我小本山都三十本山都哎有六块钱，我那南江啊没没啊最多能的，哎呀，这个六点了嘛，对不起呢，这个六星小本山我是说的，他比较我他我。不要生产品买来，然后我上不品买来，就再叫那孙女个去品那个油烧完
了。那个孙女屋里当孙女里面嘞，俺们那个孙女屋里也不差，把外面土里古白偏了送偏里家那里，孙女屋里皮可以米要大个了，再么搞木路，其实是苗子，人家一年不能六亩块地，刚上六亩的，过几米个表叔吧嘞。
你家那边六平方有几大个呀？那不要就比方说到送偏那个给啥个呀？我带你到一个老家里去，哦，有几处的就那边送偏那个，这个把我们家屋里就偏那个。啊，你看，交不上，现在我忙啊，现在都表里了。你光问那种目标，国家部门、系统部门要你啥嘛不？那哎呀，你啥比较？那关键了嘞，别把这把这些钱花了我呀。你看，阿啥皮肤嘞？我阿啥皮肤有阿啥么皮肤呢？阿啥的说通呢？对啥的？哎呀，对你嘞。哎呀，我阿六皮肤一级的呀，这个六皮现在说是六个皮吧的呀。啊，因为我嘞六皮肤也长得很漂亮的，六皮进入那么六五个呀。
那个银行助理干了，公路一把的。那个孙女屋里个，看谁谁手里能当手拉个，谁也不干了。领着他身上的米路来，表手拉家娃的。别人都说嘛，店家给的敲不难，就从孙女嘛。但是那银行助理把我们年龄也讲，但是那路没有敲手，他们把我们米了。现在不难，就从孙女也时间背负，因为那里在一路到西湖对嘛。也得去搜个内容啊，提前把那实验的嘛，店员当手给了吧。咱们那表哥是做物业托干的，阿哥当手他嘞，三十多年就从村里呢不得比了，六七步西点么西屋出来个，阿弟比表叔他苗了么西对吧不？第一首歌电钻那个咯，因为那里在苏亚破业，跟大爷那爷问起有所出面七八嘞。第二阵嘛为比当路多嘛，七八年就从村里不，阿爷第一首电钻当手他为么嘞？阿苏亚不干了，东边我们西点来转，转手么他们苗对的路，三十多年就从村里个嘞，偏南么偏南，上街么你他路，你妈爷你俩对个表叔他话嘞，看咩？
ကိုအောင်ရဲမောင်မောင်ရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုတော့လူသတင်းတော်ကိုပါကြီးသိဆုံးရမှုအပေါ်မှာစုံစမ်းစစ်ဆေးမှုတွေကိုမိသားစုကကန့်ကွက်ဖာကြောင့်ကန့်ကွက်လဲဆိုတာကိုပြောပြပေးမှာပါ။စစ်တပ်ရဲ့ပြစ်ခတ်မှုအတွင်းသိဆုံးခဲ့ရတဲ့လူသတင်းတော်ကိုပါကြီးခေါ်ကိုအောင်ကျော်နိုင်အသက်ခံရမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့ထုတ်ပြန်ချက်ဟာဗက်လိုက်မှုတွေနဲ့ဖုံးကွယ်မှုတွေရှိနေတဲ့အတွက်ဆိုပြီးမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်အပါအဝင်ဌာနဆိုင်ရာ၉ခုကိုဇနီးဖြစ်သူမှတ်တမ်းတာကဒီဇင်ဘာလ၁၀ရက်နေ့ဒီကနေ့မှာကန့်ကွက်စွာပေးပို့ခဲ့ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ဒီဇင်ဘာလ၂ရက်နေ့ကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့အရက်ဖက်စစ်ဖက်ကတာဝန်ရှိသူတွေကိုစုံစမ်းမေးမြန်းထားပြီးကိုပါကြီးတိတ်ဆုံးမှုနဲ့ပတ်သက်လို့စစ်ဆေးတွေးရှိချက်တွေကိုဖော်ပြထားတယ်လို့နိုင်ငံသားအခွင့်အရေးရရှိစေဖို့နဲ့ပွလင်းမြင်သာမှုရှိစေဖို့အရက်ဖက်တရားရုံးမှာစစ်ဆေးတင်တယ်ဆိုတဲ့အကြံပြုချက်ကိုတော့မိသားစုကအားကောင်းချက်အဖြစ်ရှုမြင်ပေမဲ့တခြားချက်တွေကလူ့အခွင့်အရေးချိုးဖောက်မှုတွေကိုဖုံးကွယ်ထားတဲ့အတွက်ကန့်ကွက်စာပို့ရတယ်ဆိုပြီးကိုပါကြီးရဲ့ဇနီးဖြစ်သူမတ်တန်နာကဆိုပါတယ
်ရဲတပ်ဖွဲ့နဲ့တပ်မတော်ရဲ့အားနည်းချက်လိုပဲသူကပေါ့ပေါ့တန်တန်လေးထောက်ပြထားမှုရှိတယ်တကယ်တကယ်တော့ဥပဒေတိုင်းမလုံဆောင်ခြင်းဟာလေဥပဒေချိုးဖောက်ခြင်းတစ်ခုပဲကော်မရှင်ကထုတ်ပြန်တဲ့ကြေညာချက်တွေကဗက်လိုက်မှုရှိတယ်ဖုံးကွယ်မှုရှိတယ်လူခွေချိုးဖောက်ခံရမှုရှိတယ်ဒါကြောင့်ဒီမှာဒီစာအုပ်ဖတ်တင်ရတာပါအဲဒီတိတ်ဆုံးသွားပြီးတဲ့လူကိုအချုပ်သားလို့စေသူကိုအပြစ်ရှိတယ်အောင်တုံးလုံးဖော်ပြခြင်းဒီမှာမျိုးသားကိုအမျိုးမျိုးလက်နက်ကင်ဆိုတာမျိုးကိုမျိုးမျိုးဖြစ်အောင်ပြပုံပေါ်ခြင်းနဲ့တူဒီကေဒီအာကေကေအိုမဟုတ်တော့ဘူးလဲဆိုလဲဆိုတော့အခု ABSDF လို့ပြောပြနေတာပေါ့နော်အမှန်တကယ်ဆိုဒီမှာမျိုးသားကိုဖမ်းမိတာဆိုလို့ရှိရင်ဒီကြိုင်မျိုးမျိုးလေကောင်ဒါဆက်လန်းဝဆိုတာကြိုင်မျိုးမျိုးလေကောင်အုတ်ချုပ်ရင်းနဲ့နန်မိတ်ဆိုင်တဲ့ဒေတာဒီနေရာလုံးဝဟိုစစ်အုတ်ချုပ်ရင်းကာကျူးကျင်ညာထားတာမဟုတ်ဘူးအဲ့တော့ကြောင့်ဒီမှာမျိုးသားကိုမိတယ်ဆိုလို့ရှိရင်တရားရုံးရဲ့ခွင့်ပြုချက်မရဘဲတိုက်ပွဲဖြစ်တယ်ဆိုတဲ့နေရာကိုစစ်ကြောင်းကိုခေါ်ယူသွားရဲဆိုတာဒါဥပဒေနဲ့ဥပဒေနဲ့လောက်တယ်ဆိုတာဥပဒေကိုချိုးဖောက်တာဒါကိုသူတို့တိတိပပဖော်ပြထားခြင်းမရှိဘူးပေါ့နော်
ဒီဇင်ဘာလ10ရက်နေ့နိုင်ငံတကာလူ့အခွင့်အရေးနေ့မှာပဲနိုင်ငံတော်သမ္မတလွှတ်တော်နဲ့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ပါဝင်ဌာနဆိုင်ရာ၉ခုကိုအချက်၁၉ချက်ပါဝင်တဲ့ကန့်ကွက်စာပေးပို့ခဲ့တာပါမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဦးစစ်မြိုင်ကတော့စုံစမ်းစစ်ဆေးနေစဉ်ကာလမှာမိသားစုဘက်ကပူးပေါင်းဆောင်ရွက်မှုတွေမလုပ်ခဲ့တာကိုတော့စိတ်မကောင်းတဲ့အကြောင်းနဲ့ကွဲလွဲချက်တွေအတွက်တခြားဆောင်ရွက်စရာမရှိတဲ့အကြောင်းဒီအမှုနဲ့ပတ်သက်လို့ဖွဲ့စည်းပုံအခြေခံဥပဒေ340ရဖွင့်လင်းတင်တာမှုရှိစီရန်အတွက်အရက်ဖက်တရားရုံးမှာစစ်ဆေးဖို့အတွက်အကြံပြုပေးခဲ့တယ်လို့ဆိုပါတယ်
။ကျွန်တော်ဆောင်ရွက်မှုမရှိပါဘူး။ရှိပါဦးသူလည်းပဲဟို right to inspection ကိုအသုံးချတာပဲလေ။အဲ့တော့ကျွန်တော်တို့လည်းပဲ human right သူတ protection ကိုဆောင်ပေးတာပဲလေဒီကြားထဲမှာပွဲလဲတာတော့ကျွန်တော်တို့လက်မတတ်နိုင်ဘူးကျွန်တော်တို့အကုန်လုံးဆောင်ရွက်ပေးပါတယ်အဲသို့တော်လည်းစိတ်မကောင်းစရာကတော့ရင်ကျွန်တော်တို့စာနဲ့ပေးလေးလေးစားစားသုံးချိန်တိုင်တိုင်ခေါ်ယူတော့လည်းပဲတော့စံတာအနေနဲ့ကျွန်တော်တို့လည်းပူးပေါင်းဆောင်ရွက်ခြင်းမရှိခဲ့ပါဘူးဆက်ဆိုချက်တစုံတရာပေးခြင်းမရှိခဲ့ပါဘူးဒီတော့ကျွန်တော်တို့အနေနဲ့ဒါလေးတော့ကျွန်တော်တို့စိတ်မကောင်းပါဘူးပေါ်လာတဲ့သူအနေနဲ့ပြောခွင့်ရှိပါသေးပြောပါ။ပေါ်စီပုံအခြေခံဥပဒေ349ပါအခွင့်အရေးကိုရရှိခံစားစေရန်နဲ့ပွင့်လင်းညင်တာမျိုးရှိစေရန်အတွက်လို့အကြောင်းပြုပြီးတော့ကျွန်တော်တို့ရပ်ဘက်တရားရုံးမှာစစ်ဆေးဖို့အကြံပြုခဲ့ပါတယ်။အဲ့ဒီတိုင်းဖြစ်လာမယ်ဆိုရင်တော့တရားရုံးမှာသူ့အနေနဲ့ခုနပြောတဲ့ပေါ်လာတဲ့နပတ်တယ်လို့ထူချိန်နိုင်ပါတယ်။ဒါမှမဟုတ်လည်းတင်ပြနိုင်ပါတယ်။သူ့အတွက်အခွင့်အရေးရှိနေပါတယ
်။ကိုပါကြီးရဲ့ဇနီးဖြစ်သူမတ်တန်နာကတော့တည်ဆုံးခဲ့ရတဲ့ခင်မွန်းတယ်ဟာနိုင်ငံသားအခွင့်အရေးဆုံးရှုံးခဲ့ကြောင်းနဲ့သူ့ရဲ့အမှုနဲ့ပတ်သက်လို့ပွင့်လင်းမြင်သာတဲ့အရက်ဖက်ဆိုင်ရာလွတ်လပ်ကျွမ်းကျင်တဲ့သူတွေအပါအဝင်နိုင်ငံတကာလူ့အခွင့်အရေးကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့နဲ့စစ်ဆေးပေးဖို့အတွက်ထပ်မံတောင်းဆိုထားကြောင်းပြောဆိုပါရတယ်။အလွတ်သတင်းတော်ကိုပါကြီးဟာပြည်တွင်းထုတ်ကြားနယ်တချို့မှာအလွတ်သတင်းတော်ဖြစ်သတင်းပေးပို့ခဲ့သူတဦးဖြစ်ပြီးပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းလောက်မှာမွန်ပြည်နယ်ကြိုင်မျိုးမြို့နယ်ရွှေဝါချောင်ဆိုတဲ့ဒေသမှာမြန်မာအစိုးရတပ်တွေနဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA တို့တိုက်ပွဲတွေဖြစ်နေစဉ်မှာသူ့ကိုတက်မတော်ကဖမ်းဆီးရင်းတေဆုံးခဲ့ရတာဖြစ်ပါတယ်။ဖက်ပြေးဖို့ကြိုးစားရင်းပြစ်ခတ်တာကြောင့်တေဆုံးသွားခဲ့ရကြောင်းတေဆုံးပြီးသုံးပတ်အကြာမှစစ်တပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီအတွက်သူ့ရဲ့အလောင်းကိုဖော်ထုတ်စစ်ဆေးပေးဖို့အတွက်မိသားစုကတောင်းဆိုခဲ့ပြီးမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလည်းတေဆုံးသူနဲ့ပတ်သက်လို့စစ်ဘက်ဆိုင်ရာစစ်ထက်အရက်ဖက်တာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးမေးမြန်းပြီးအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။
ထိုင်းချီဆိုင် VOA သတင်းတောင်မတ်အေးအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်။အခုကတော့ရှမ်းပြည်ဘက်ကစည်ရည်တင်းမာမှုအခြေအနေတွေကိုတလှည့်တင်ပြပေးချင်ပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားငြိမ်းချမ်းရေးဆွေးနွေးပွဲရပ်တန့်နေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်ဘက်မှာအစိုးရတပ်နဲ့တိုင်းရင်းသားတပ်ဖွဲ့တွေကြားဒီကနေ့တနေ့ကုန်နီးပါးလောက်တိုက်ပွဲတွေပြင်းထန်နေတယ်လို့ပလောင်တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းကြောင်မဲနဲ့နမ်ဆန်မြို့နယ်တွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့ပြီးပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသရဲ့အုတ်ချုပ်ရေးတာဝန်ခံတွေကတော့တိုက်ပွဲတွေမဖြစ်စေဖို့နှစ်ဖက်လုံးကိုပန်ကြားထားပါတယ်။ရှမ်းပြည်မြောက်ပိုင်းဘက်ကစည်ရည်တင်းမာမှုအခြေအနေတွေကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားငင်းချမ်းရေးဆွေးနွေးပွဲတွေဟာစက်တင်ဘာလနောက်ပိုင်းမှာရပ်တန့်နေခဲ့ပြီးတဲ့နောက်ကချင်ရှမ်းနဲ့ကရင်ပြည်နယ်တွေအတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ရတာကဒီရက်ပိုင်းတွေအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဟာခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်။ဒီကနေ့ရှမ်းမြောက်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကို TNLA ခေါ်ပလောင်တပ်ဖွဲ့ကပြန်ကြားရေးတာဝန်ခံမိုင်အိုက်ကျော်ကအခုလိုပြောပါတယ
်။ကိုကန်မြို့နယ်တာမွန်မြို့နယ်ကွယ်အဲဘက်ချမ်းမှာရှိတဲ့အဲရွာကတော့ဆက်ခေါင်ရွာနဲ့ဟိုပုံးရွာကြားမှာဖြစ်တယ်။အဖြစ်တော့မလဲ9နာရီကွယ်လောက်ပဲဆက်ပြတယ်။အခုတည်းကတော့တန်တန်အမဆယ်လေးအမတူကြူကြာဖြစ်နေတုန်းကရှိတယ်။အဲကျွန်တော်ကဒီရွာလေးနောက်ခါတယုံကိုတိကိုသာဟို MND ကိုကန်တပ်မတော်လည်းဒီအပြည့်အေတို့လည်းအဖွဲ့တို့လည်းပါတယ်ဘုလားအဲ့တော့ကျွန်တော်တပ်ပေါင်းစုနေမျိုးပေါ့သူကတပ်ကတော့ကမရှိရှိဘူးနော်အဲ့ဒီနံပါတ်လည်းကျွန်တော်အတိအကျမသိရသေးဘူးခင်ဗ
ျမိုင်အိုက်ကျော်ကညနေ၄နာရီလောက်ကပြောဆိုတာဖြစ်ပြီးနှစ်ဖက်ထိခိုက်မှုအခြေအနေတော့သတင်းမရသေးကြောင်းပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ၈ရက်နဲ့၉ရက်နေ့တွေကလည်းကြောင်မဲမြို့နယ်နဲ့နမ်ဆန်မြို့နယ်အတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့တယ်လို့သူကပြောပါတယ
်တပြက်မနေ့ရက်ဒီတမဲမင်းလို့တောက်ချောင်းဖြစ်တယ်ကွာမနေ့ရက်တော့နမ်ဆန်မလို့နမ်ဆန်မှာတော့တော်တော်မရှိဘူးကွာအစိုးရတပ်ဖွဲ့ကဘလော့ကျအခြေခံကြောင့်လို့ရှိတယ်တော့သူတိဘူးလို့
ဒီလိုတိုက်ပွဲဖြစ်ပွားတာဟာတအန်းခေါ်ပလောင်တပ်ဖွဲ့ကနယ်မြေစိုးမိုးရေးဆောင်ရွက်နေတာကိုအစိုးရတပ်ကလိုက်လံပိတ်ဆို့တာကြောင့်ဖြစ်တယ်လို့လည်းသတင်းထုတ်ပြန်ပါတယ်။ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဥက္ကဋ္ဌဦးမောင်ကျော်ကတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်ပြီးခဲ့တဲ့ရက်တွေကဖြစ်ပွားတဲ့တိုက်ပွဲကြောင့်အရက်သားတွေထိခိုက်သေးဆုံးတာနဲ့ထွက်ပြေးတိမ်းရှောင်ရတဲ့သတင်းတွေတော့မရရှိကြောင်းပြောပါတယ်။ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့အနေနဲ့လည်းနှစ်ဖက်တပ်တွေကိုတိုက်ပွဲမဖြစ်စေဖို့အတွက်ပန်ကြားထားတယ်လို့ဦးမောင်ကျော်ကဆက်ပြောပါတယ်
။ကျွန်တော်တို့ကလည်းနှစ်ဖက်စလုံးကိုမိသားရဲခံထားတယ်။အဖြစ်နိုင်ဆုံးတိုက်ပွဲမဖြစ်အောင်လို့ဆောင်ပေးကြပါ။အကျယ်၍လုံးဝမှမဖြစ်ဘူး။ဆောင်လို့ဆွဲလို့မရဘူးဆိုရင်တော့ယူရတဲ့တော့မလုပ်ကြပါနဲ့။ယူရတဲ့ချင်းယူရသားတွေနဲ့လာပဲအထူးကဲရှိနိုင်တယ်။ဒီလိုတော့နှစ်ဖက်စလုံးကိုမိသားရဲခံထားပဲ။ဒီတော့ခံထားတဲ့အလျောက်လေးနှစ်ဖက်စလုံးကထိသေးသေးလေးလုံးကြပါလေမတတ်ပါမလွှဲမရှောင်ပါတဲ့အခါကျမှသိတဲ့တွေ့တဲ့အခါကျမှတိုက်ပွဲဖြစ်တာဖြစ်ကြတာပါ
ဒီအပိုင်းအတွင်းမှာတော့ကချင်ပြည်နယ်ဖားကန့်ဒေသဘက်မှာစီးရီးတင်းမာတာတွေရှိနေတယ်လို့သတင်းတွေရရှိနေပြီးဒီလပထမဘက်ကတော့ကြောင်မဲမြို့နယ်မှာရှမ်းပြည်တပ်မတော်တောင်ပိုင်းအဖွဲ့နဲ့အစိုးရတပ်အကြားပြစ်ခတ်မှုဖြစ်ခဲ့ရာမှာရှမ်းတပ်ဖွဲ့က၄ယောက်ကြာဆုံးခဲ့တယ်လို့အရသား၃ယောက်တေဆုံးခဲ့တယ်လို့လည်း The Voice Daily သတင်းစာမှာဖော်ပြပါတယ်လောလောဆယ်မှာတော့အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေပြည်လဲစတင်နိုင်ဖို့အတွက်မြန်မာငြိမ်းချမ်းရေးစင်တာကကိုယ်စားလှယ်တွေဟာတိုင်းသားခေါင်းဆောင်တွေနဲ့ထပ်မံညှိနှိုင်းဖို့ရှိနေပါတယ်။အစိုးရဘက်ကတော့ Christmas ရဲ့မတိုင်ခင်မှာတွဲဆုံဆွေးနွေးဖို့ကမ်းလှမ်းထားပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့ဆွေးနွေးပွဲမစမီဗိုလ်လောင်း23ယောက်တည်ဆုံခဲ့ရတဲ့လိုင်စာပစ်ခတ်မှုကိုအစိုးရဘက်ကအရင်ဖြေရှင်းဖို့တောင်းဆိုထားပါတယ်။
ရန်ကုန်ခြေဆိုင် VOA သတင်းတော်ကိုမိုးစောစူးစီးတင်ပြပေးခဲ့တာပါရှင်။ဗုဒ္ဓဦးနေ့ညပိုင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။သောရရှင်များရှင်စောင်းနှင်းနေဝေးတဲ့ဒီနှစ်တစ်ကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်တေးသချင်းတွေနဲ့ဖျော်ဖြေပေးနေတာမှာဒီညအတွက်တော့ရင်ကိုရဲ့ဒီဇင်ဘာအလွမ်းကိုနားဆင်ကြရအောင်လားရှင်။ဆိုထားတဲ့ဒီဇင်ဘာအလွမ်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOE ရဲ့ချစ်တော်တော်ရရှင်များနဲ့မြန်မာပြည်သူပြည်သားအပေါင်းနှစ်သက်ကိုရသည့်ချိန်ခါမှာတာယာချမ်းမြေ့ရှိကြပါစေရှင
် VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညချမ်းမှာသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ပုတ်ထုံးညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းစီစဉ်မှာတော့သတင်းဖတ်ဆင်ကဏ္ဍတွေဖြစ်တဲ့မြမမီဒီယာမြင်ကွင်းမြမတခွင်အစီအစဉ်နဲ့မြမရေးသုံးသပ်ချက်မှာဆိုရင်တော့
ဒီကတစ်ဖက်ကလည်းဟို6ပွင့်ဆိုင်တစ်ဖက်ကလည်းမဟုတ်ဘူးအစုအဖွဲ့5ဖွဲ့ကိုဟိုသွားမယ်ဆိုပြီးတော့အဲ့လိုမျိုးတစ်ဖက်နဲ့တစ်ဖက်ပေါ့နော
်ဒါကတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုတင်နောက်ဒီနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းတို့နဲ့ဆွေးနွေးထားချက်တွေကိုတော့ဒီသတင်းဖတ်ရဲ့မြမရေးသုံးသပ်ချက်မှာနားဆင်ကြရဖို့ရှိတာပါအခုကတော့မြမမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးခြင်းပါတယ်အခုထုတ်လွှင့်ပေးမယ့်မြမမီဒီယာမြင်ကွင်းစီစဉ်မှာတော့ရန်ကုန်မြို့သစ်စီမံကိန်းအကြောင်းနဲ့ဂျာနယ်တစောင်းကဖော်ပြခဲ့တဲ့ကောင်းစင်နဲ့ပတ်သက်ပြီးတောင်းပန်ခဲ့ရတဲ့အကြောင်းနောက်လွှတ်တော်ရင်းကအခြေအနေစာရာတွေကိုနားဆင်ကြရမှာဖြစ်ပါတယ်။မိုင်းအိမ်ခိုင်ဦးရေးသားတင်ပြထားခဲ့တာကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။ဦးစံမိုးဝေကူညီတင်ဆက်ထားပါတယ
်။ရင်းဆုံးတင်ပြချင်တာကတော့ပွင့်လင်းမှုမရှိဘူးလို့ဝေဖန်ခံနေရတဲ့ရန်ကုန်မြို့သစ်စီမံကိန်းကိုရပ်ပစ်လိုက်တာကြောင့်မျိုးစုံနေမှာမြေရောင်းဝယ်ရက်တန်တဲ့ခရက်ဖြစ်သွားတယ်လို့အင်းချမ်းမြေအကျိုးဆောင်တွေကိုကိုးကားပြီးသတင်းကြော်တွေမှာရေးသားဖော်ပြကြပါတယ်။စီဝါရေးမြို့တော်ရန်ကုန်မြို့မှာမြေခွက်တွေအဆမတန်ကြောက်မှန်းလေးတွေမြင့်တက်လာချိန်မှာမပြောမဆိုရန်ကုန်မြို့သစ်စီမံကိန်းဆိုတာကိုကြီးညာလိုက်တာကြောင့်အစိုးရအပေါ်ပြည်သူတွေကဝေဖန်ခဲ့ကြပါတယ်။အင်းချမ်းမြေအရောင်းဝယ်ဈေးတွေတန့်သွားပြီးမဲ့လယ်မြေဈေးနှုန်းတွေကတော့ကျဆင်းမှုမရှိတာကြောင့်တချို့မျိုးစုံနေမှာလယ်မြေခွက်တွေကိုအကွက်ချပြီးတော့ရောင်းချနေတာတွေရှိပါတယ်။မြေတွက်ကိုအနေဆုံးတိန့်တရာကျော်ရှိနေတဲ့အတွက်ရန်ကုန်မြို့နယ်ပြည်သူတွေရဲ့နေရေးထိုင်ရေးအခက်အခဲကကြီးမြင့်လာတယ်လို့ဆိုပါတယ်။နောက်ထပ်ပြောပြချင်တာကတော့ Tomorrow အပတ်စဉ်တုပ်သတင်းကြော်နယ်မှာပါတဲ့ဆောင်းပါးတစ်ပုဒ်ခေါင်းစဉ်ကြောင့်ဝေဖန်သံတွေထွက်ခရတဲ့အကြောင်းဖြစ်ပါတယ်။အခုအခါမြန်မာမီဒီယာတွေကြားမှာပြည်ပခသတင်းတွေနဲ့ပတ်သက်ပြီးသတိထားဖော်ပြနေချိန်မှာအထူးကိမခံနိုင်တဲ့စကားလုံးအသုံးအနှုန်းတချို့ကိုဖော်ပြခဲ့တဲ့အတွက်အခုလိုဝေဖန်ခံရတာဖြစ်ပါတယ်။ဒီ Tomorrow အပတ်စဉ်ကြော်နယ်ရဲ့ Editor ချုပ်ဖြစ်တဲ့ကိုဇော်တက်ထွေးကအခုလိုသတိထားနေရမယ့်အခြေမျိုးမှာဒီလိုသတင်းမျိုးရေးသားဖော်ပြခဲ့တာနဲ့ပတ်သက်ပြီး editor အဖွဲ့ကိုတေချာပြန်လည်ကြက်မှတ်ထားသလို editor အပေါ်မှာလည်းပရိသတ်ကိုပြန်လည်ဖြည့်ရှင်းတောင်းပန်ထားတဲ့အကြောင်းပြောပြပါတယ်
ဒီကတော့ကျွန်တော်တို့ကအခုလိုမျိုးတိုင်းပြည်ရဲ့ National Reconciliation ဖြစ်နေတဲ့အချိန်နောက်ဘာသာရေးနဲ့ပတ်သက်လို့အထူးကမခံနိုင်တဲ့အချိန်မှာကျွန်တော်မီဒီယာကဒီဘာသာရေးနဲ့ပတ်သက်လို့ရေးသားမှုတွေတကယ်ကိုမဆက်ရမယ့်အခြေအနေတွေဖြစ်ပါတယ်။အဲ့တော့ပြီးခဲ့တဲ့ရက်ပိုင်းတွေမှာကျွန်တော်တို့ဒီလိုမျိုးရေးသားနဲ့ပတ်သက်ပြီးတော့ကတ်တွန်းဒါမှမဟုတ်ဒီသတင်းဖော်ပြခြင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့များများဆဆဝေဖန်ခဲ့တာရှိတယ်။ပြီးရင်ကျင့်ဝတ်ရှိတော့အကြည့်နော်ဒါဒီဝေဖန်မှုတွေအားလုံးကလက်ခံပွဲရလည်းရှိတယ်။ကျွန်တော်တို့အနေနဲ့စီရင်ပြီးတော့တတိပြုရမယ့်အချက်တွေလည်းတွေ့ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့လက်ရှိဖြစ်သွားတဲ့အပေါ်မှာသင်ခန်းစာယူပြီးတော့ကျွန်တော်တို့ရဲ့ editorial ရဲ့အဖွဲ့ကိုနောက်ချိန်မှာဒီဘာသာရေးနဲ့ပတ်သက်တဲ့သတင်းရေးသားမှုအပေါ်မှာအခုလိုနားလည်မှုတွေမလွဲသားဘူးဖိဖိစီစီလုပ်ဖို့အတွက်ကိုကျွန်တော်တို့မှာကြားပြီးလည်းဖြစ်တယ်။နောက်တစ်ခုကသက်ဆိုင်ရာဒီဖော်ပြချက်တွေကြောင့်ထိခိုက်သွားတဲ့စိတ်မကောင်းဖြစ်ရတဲ့စိတ်တိခဲ့ရတဲ့ဒီဘာသာဝင်တွေအားလုံးကိုလည်းကျွန်တော်အနေနဲ့ဟိုစိတ်မကောင်းကြောင်းကျွန်တော်တို့တီးကြလဲတောင်းပန်ပြီးပြီ။နောက်ကျွန်တော်တို့ tomorrow channel ရဲ့ဒီ editorial box မှာလည်းကျွန်တော်တို့ဒီကြောင်းထည့်သွင်းပြီးရှင်းရှင်းလာ။အဓိကကတော့ tomorrow ကအမုန်းတရားတွေကိုဖြန့်ဖြူးပေးနေတဲ့ကျွန်တော်တို့ဟိုမီဒီယာတခုမဟုတ်ဘူးဆိုတာကိုကျွန်တော်ပြည်သူတွေသိနေတယ်ဗျာလဲဆိုကျွန်တော်ကဘာသာကြားတခုတည်းကိုတက်ကက်ထားပြီးတဆက်လက်မတက်ရေးနေမှာမဟုတ်ပါဘူးကျွန်တော်တို့ဟိုတိုင်းပြည်ရဲ့ဟိုနတ်နတ်တာတာဖြစ်တဲ့လူဖွဲ့စည်းကိုယူရပြီးတော့ပဲရေးတာမျိုးတွေရှိပါလားကျွန်တော်တို့ဒါမျိုးလဲလုပ်ဖို့စိတ်ကူးမရှိပါဘူ
းနောက်ဆုံးအနေနဲ့တင်ပြချင်တာကတော့ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့ကပြည်သူထားတဲ့လွတ်တော်လိလာစောင့်ကြည့်ရေးအစီရင်ခံစာအရလွတ်တော်နှစ်ရက်ရဲ့အစည်းအဝေး၉ကြိမ်အတွင်းမှာမေကိုမေတာအဆိုတင်သွင်းလာလို့မလုပ်တဲ့အပြင်ဝင်ရောက်ဆွေးနွေးတာမျိုးလည်းမလုပ်တဲ့လွတ်တော်အမတ်309ဦးရှိတယ်ဆိုတဲ့သတင်းဖြစ်ပါတယ်။အောက်ခြေလူလူကလည်းသူတို့နေမီတွေကရွေးချယ်ခံလိုက်ရတဲ့လွတ်တော်အမတ်တွေကမိမိဒေသအတွက်ဘာတစ်ခုမှအဆိုပြုတာဆွေးနွေးတာမျိုးတွေလုပ်တာမတွေ့ရတဲ့အတွက်ဝေဖန်ပြောဆိုမှုတွေအနှံ့ပြားမှရှိနေတဲ့အကြောင်းသတင်းမီဒီယာတွေပေါ်မှာဖော်ပြနေကြတာကိုတင်ပြရင်းညှိကုံးချုပ်လိုက်ရပါတယ်။
ဥဆောင်မဝေကူညီတင်ဆက်ပေးခဲ့တဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြားကြရတာဖြစ်ပါတယ်ရှင်။အခုကတော့သတင်းဖတ်ဆင်ခန္ဓာတစ်ခုဖြစ်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။မြန်မာနိုင်ငံမှာကျုံ့တွေ့နေရတဲ့နိုင်ငံရေးစီးပွားရေးလူမှုရေးအချက်အသေးတွေကိုကြော်လွှားနိုင်ဖို့အတွက်တွဲဆောင်ဆွေးနွေးရေးဆိုတာလိုအပ်နေပေမဲ့၄ပွင့်ဆိုင်၆ပွင့်ဆိုင်၁၂ပွင့်ဆိုင်စသဖြင့်ပါဝင်တက်ရောက်ရမယ်ကိုစားပြုအရေးအတွက်ကိုညှင်းခုံရင်းရှင်မတိုးနိုင်ဖြစ်နေကြတာတွေ့ရပါတယ်။ဒါဟာတာဝန်ရှိသူတွေအနေနဲ့ပြဿနာတွေကိုအမှန်တကယ်ဆွေးနွေးလို့တဲ့စန္ဒ political will တကယ်ရှိကြရလားဆိုတာမေးစရာဖြစ်လာပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းတို့နဲ့ဦးကျော်စံသားဆွေးနွေးသုံးသပ်ထားပါတယ်။နားဆင်ကြရအောင်ပါရှင်။
မြန်မာနိုင်ငံမှာအတွေ့အုံဆွေးနွေးတောင်းဆိုမှုတွေနဲ့ပတ်သက်ပထမဆုံး၄ပွင့်ဆိုင်တောင်းတန်ကြရတယ်။နောက်၆ပွင့်ဆိုင်တောင်းတန်ကြရတယ်။အခု၁၂ပွင့်ဆိုင်ဆိုပြီးတော့ပြောတယ်။ဆိုတော့ဒီအတွေ့အုံဆွေးနွေးမှုတွေဟာအဓိကအဖြစ်မြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တဲ့နိုင်ငံရေးပြဿနာကိုဖြေရှင်းဖို့လုပ်ကြတာလို့အကြံပြင်းကျွန်တော်နားလည်ပါတယ်။ဟုတ်ပါတယ်နော်ခင်ဗျာ။အဲ့ဒါ။ဟုတ
်ပါတယ်ဟုတ်ပါ။အ
ဲ့တော့လောလောဆယ်မှာမြန်မာနိုင်ငံရဲ့နိုင်ငံရေးဟာအကဲကဲအကြတဲ့တွေနဲ့ရှေ့မတွန်းနိုင်ဖြစ်နေလို့လားဆိုတာကိုကျွန်တော်ပထမမေကွန်ခတ်တူလူစီမေးချင်ပါတယ်။ဆရာမဒေါက်တာညိုညိုသိန်းသဘောထားကိုပြောပါခင်ဗျာ
။ဟုတ်ကဲ့ကျွန်မကတော့ဒီလိုပဲထင်ပါတယ်။တွေ့ဆုံစနေပေါ်ပါလိုအပ်တယ်။ကျွန်မတို့နိုင်ငံရေးကရှေ့မတိုးတာနောက်မဆုတ်တာနဲ့ပေါ့နော်။အကြတဲ့နဲ့ညီဆိုင်နေရတယ်လို့ကျွန်မကတော့မြင်ပါတယ
်။ဟုတ်ကဲ့ဒေါက်တာညိုညိုသိန်းကပါခင်ဗျာ
။လက်ရှိအခြေအနေမှာပေါ့လေကျွန်တော်တို့ဖွဲ့စည်းပုံခြေတော်ဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အကြတဲ့မတိုင်းနယ်လက်နက်ကိုင်ဖွဲ့စည်းနေတွေ့ဆုံဆွေးနွေးပြီးတော့ငြိမ်းချမ်းရေးတည်ဆောက်ဖို့လိုအပ်တဲ့အချက်တွေခြားစီးပွားရေးလူမှုရေးအချက်တွေအများကြီးနဲ့ရေဆိုင်နေရတဲ့အခြေအနေလို့ကျွန်တော်ယူဆပါတယ်ဗ
ျဆိုတော့အခုတွေ့ဆုံဆွေးနွေးဖို့ခေါ်ကြတဲ့အခါမှာဒီအကြောင်းအရာကိုဘယ်လိုအကြောင်းအရာကိုဆွေးနွေးဖို့ဆိုပြီးတော့အဓိကနံမတက်ပြီးတော့ဖော်ပြတာတော့မရှိဘူးခင်ဗျာဆိုတော့တောင်းဆိုရလူတိုင်းဟာခုနကဒေါက်တာရံမျိုးသိန်းပြောသလိုဖွဲ့စည်းပုံအချက်တွေငြိမ်းချမ်းရေးကိစ္စစီးပွားရေးစီမတို့မူဒါတွေကိုဆွေးနွေးကြဖို့ဆိုရည်ရကျွန်တော်ခေါ်ရတယ်လို့ပြောနိုင်ပါလားခင်ဗျာအကြံပြင်းဆရာမအ
ော်ဟုတ်ကဲ့ပါကျမကတော့လေဟိုတွေ့ဆုံဆွေးနွေးရေးဆိုတဲ့နေရာမှာပေါ့နော်ပထမတွေ့ချဖို့အရေးကြီးတာပေါ့နော်အရင်တွေ့ချဖို့အရေးကြီးတယ်တွေ့ပြီးတဲ့အခါကျတော့တို့ခုနလိုဘာကိုဆွေးနွေးမယ်ဆိုတော့အချင်းတာပေါ့နော်တို့ command ground ကိုရှာပြီးတော့ဘုံတဘောတူညီချက်ကိုရှာပြီးတော့တို့ဆွေးနွေးကြမယ်လို့ထင်ပါတယ်အဲ့တော့အရင်ဆွေးနွေးဖို့စတဲ့ဖို့ကအင်တန်အရေးကြီးပါတယ်
ဒါပေမဲ့သမလာဦးသိန်းစင်ကသူ့ရဲ့အိမ်မှာဖိတ်ခေါ်ပြီးတော့တွေးရတယ်ဒါပေမဲ့လည်းဘာလို့ဆွေးနွေးဖြစ်မှာဆိုတော့မညှိနှိုင်းဖြစ်ကြဘူးဆိုပြီးဒေါန်ဆန်းစုကြည်ကလည်းဒီကိစ္စကိုအားမလို့အားမရအတန်ထွက်လာတယ်ခင်ဗျာအဲ့ဒီကိစ္စကိုဘာပြောချင်ပါလဲအဲ့
ဒါကတော့ဒါအမတန်အလုတ်သဘောဆန်တယ်လို့တော့ကျွန်မအသုံးသတ်ပါတယ်ပေါ့နော်အားမလို့အားမရပြောတာလေးလည်းဒါမှန်ပါလေဒါပေမဲ့တစ်ဖက်ကကြည့်လို့ရှိရင်လည်းဒါပထမဆုံးအနေနဲ့တွေ့ဆုံတာဖြစ်တဲ့အတွက်ကြောင့်မလို့ဟိုဒီလောက်ပဲပေါ့နော်လုံးနိုင်မယ်ဆိုတော့လည်းဒါတဘာဝကြပါလေ။ဒါကြောင့်မို့ကျမကတော့ဒီစီးနေပွဲတွေကိုပေါ့နော်အလုပ်ဖြစ်အောင်ပေါ့နော်တကယ်လို့ဒုတိယအကြိမ်တတိယအကြိမ်ကျမတို့တွေးကြဖို့တော့လိုပါလေပေါ့နော်။နောက်ပြီးတော့ဒါအခုလောလောဆယ်ဖြစ်နေတဲ့အပိုင်းမှာအာဒီကတစ်ဖက်ကလည်းဟို6ပွင့်ဆိုင်အတစ်ဖက်ကလည်းမဟုတ်ဘူးအစုအဖွဲ့5ဖွဲ့ကိုဟိုသွားမယ်ဆိုပြီးတော့အဲ့လိုမျိုးတစ်ဖက်နဲ့တစ်ဖက်ပေါ့နော်အခုရဲ့ပုဂ္ဂိုလ်ဆွဲတွေကိုမဆုံးတော့နိုင်တဲ့နဲ့ဟုတ်နေမယ်ဆိုတော့ကျမတို့ကနိုင်ငံရေးချက်တဲကိုဘလို့မှဖြည့်ရှင်းနိုင်မှာမဟုတ်ဘူးလေ။ဒါကြောင့်မလို့တစ်ဖက်ကလည်းအစုဖွဲ့၅ဖွဲ့ပုံပုံလင်းပြောရင်တော့ဒါကကြုတ်ကြီးနဲ့ဒီသမရဘက်ကလည်းအစုဖွဲ့၅ဖွဲ့ကိုအခြေခံပြီးပဲသွားမယ်ဆိုတော့မူကိုပဲတည့်ရသေးဒါဆက်ကြိုက်ချလို့မရဘူးပေါ့နော်။အဲ့တော့ကျမတို့ဒီတော်စုလွတ်တော်စဘာကတော့နိုင်ငံရဲ့ဒါအမြင့်ဆုံးဥပဒေပြုဖွဲ့စည်းဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်ဒီတော်စုစွတ်တော်ကဆုံးဖြတ်ထားတာကအစိုးရဘက်ကဒါကိုကျမတော့လိုက်ပြောနေတယ်လို့လည်းကျမထင်ပါတယ်ဒါကြောင့်မလို့ဒီတော်စုစွတ်တော်ကတခဲနဲ့သူအတည်ပြုထားတဲ့ဒီ6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုဒါအစိုးရဘက်ကကျမကတော့လိုက်ပြောစီချင်တယ
်ဒေါက်တာရမျိုးသိန်းကဘယ်လိုသဘောပါလဲအခုသမရဦးသိန်းစိန်အိမ်မှာတွေ့ခဲ့တဲ့ပွဲမှာကြည်ရင်ဒါဘယ်ဟာကိုဆက်ဆွေးနွေးမယ်ဆိုတာကိုသူတို့မညှိနှိုင်းနိုင်ခဲ့ကြဘူးဆိုတော့ဆွေးနွေးပွဲနဲ့ဖြည့်ရှင်းနိုင်မဲ့အလားအလာကရှိပါရဲ့လားခင်ဗျာဘုမင်းလင်မေးရင်
ကျွန်တော်ရဲ့အမြင်ကတော့ဗျကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအကျပ်တဲတွေကိုကျွန်တော်တို့ကြော်လွားနိုင်လို့ဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံရေးစပွဲဝိုင်းဆွေးနွေးပွဲကိုမဖြစ်မနေဖြတ်တန်းဖို့လိုအပ်တယ်လို့မြင်ပါတယ်တကယ်လို့နိုင်ငံရေးစပွဲဝိုင်းဆွေးနွေးပွဲတွေကိုလက်တွေ့ကျကျဆက်စစ်မှန်မှန်တော့ကျွန်တော်တို့ရေရှည်အမြင်ရှိရှိကျွန်တော်တို့အခြေအရာရှိရှိနဲ့ပုံပေါ်နိုင်ဒါမရှိသေးသရွေ့ပေါ့လေကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးအပြောင်းလဲဟာဟိုလမ်းကြောင်းမှန်ပေါ်ရောက်ပြီလို့ပြောဖို့ခက်တယ်လို့ကျွန်တော်ကယူဆပါတယ်ဗျ
ဒါမှဆရာရဲ့အခုကဘာဆွေးနွေးမယ်ဆိုတာကဘယ်နှစ်ယောက်ပါရမယ်ဘယ်နှစ်ပွင့်ဆိုင်ဆိုတဲ့ကိစ္စမှာတော့အတော်လေးအငင်းပွားနေကြတယ်ဆိုတော့အဲ့ဒီအကြောင်းအရာကိုတိုင်းပြည်ရဲ့ပြဿနာကိုမှန်မှန်ထဲထဲဝင်ဆွေးနွေးနိုင်ကြမယ့်အခြေအနေရောတော်တော်အလှမ်းဝေးနေသေးတယ်လို့မပြောနိုင်ဘူးလားခင်ဗျာ
။အဲ့တော့ကျွန်တော်မြင်တာတော့အစိုးရဘက်မှအဓိကတာဝန်ရှိတယ်လို့မြင်တယ်။နော်အစိုးရနဲ့ကျွန်တော်တို့တက်မတော်ဘက်ကနော်လူလူလာလာတွေ့ချင်တယ်ဆိုလို့ရှိရင်ဟိုချက်ချင်းကိုဖြစ်နိုင်ပြီးတော့နော်ဇက်တိုက်ဖြစ်ပေါ်နိုင်တဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ကမြင်တယ်။နောက်တစ်ချက်ကျွန်တော်ပြောချင်တာကကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေဟာအဲကပားအဆင့်မှာပဲကြီးကြီးအရှိတောင်အာရှနိုင်ငံများအဆင့်မှာပဲကြီးကြီးကျွန်တော်တို့ကအနေရုံးနေထားကိုရောက်နေတယ်အဲ့တော့အဲ့ဒီနေထားကဘာနဲ့တူလဲဆိုတော့ကျွန်တော်တို့ ICU ထဲကိုရောက်နေတဲ့လူနာတစ်ယောက်နဲ့တူပါအဲ့တော့ဒီအချိန်မှာကျွန်တော်တို့ဟာဒီလူနာကိုအသက်ကျယ်ဖို့အတွက်ကျွန်တော်တို့ဟာလူအပ်တဲ့ရုပ်တင်လုပ်ထိုက်တဲ့နော်ကုထုံးနေစေဝါတွေကိုကျွန်တော်တို့မဖြစ်မနေအများဆုံးပေးဖို့လိုအပ်ပါတယ်။အဲ့တော့အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့ PPDD တို့အတွက်အရေးကြီးဆုံးဟာနိုင်ငံရေးကသပွဲဝိုင်းတွေ့ဆုံဆွေးနွေးပြီးတော့ဒီအချက်တွေကိုဖြည့်ရှင်းနိုင်တဲ့နည်းလမ်းတနည်းအားဖြင့်ကျွန်တော်မြင်ရတော့နိုင်ငံရေးလမ်းပြမြေပုံတစ်တခုကိုအဲမဖြစ်မနေလုပ်ကိုလုပ်ရမယ်လို့ကျွန်တော်ကယူဆပါတယ
်။ဟုတ်ကဲ့အခုအစောပိုင်းမှာကွဲနေကြတာကမလေးပွင့်ဆိုင်၆ပွင့်ဆိုင်အခု7ပွင့်ဆိုင်ဆိုရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ကနေပြီးတော့အစိုးတင်သွင်းနေဆိုပြီးတော့ကြားရပြန်ပါတယ်ဆိုတော့အစိုးရဘက်ကလည်းပဲသမဏဥသိန်းစင်ကသူတို့အိမ်မှာအရင်တွေ့သလိုပဲဒီပွဲမျိုးမကြခဏဖြစ်မယ်လို့လည်းပြောနေကြတယ်ဆိုတော့အခုသမဏပြောတဲ့ပွဲမျိုးမကြခဏဖြစ်တယ်ဆိုရင်တော့မလုံလောက်ဘူးလားခင်ဗျာဆရာမဘယ်လိုသဘောလဲဒီကိစ္စကို
ကျောင်းကလေးကိုတမလာကြီးကအခုသူစီစီနေတဲ့ပွဲပေါ့နော်ဒီအစုဖွဲ့၅ဖွဲ့ကိုအခြေပြုပြီးတော့ဒါ14ပွင့်ဆိုင်ပေါ့နော်14ပွင့်ဆိုင်ရှင်နေပွဲလုပ်နေတာကလည်းဒါသူ့ရဲ့လမ်းကြောင်းနဲ့သူ့ရဲ့အယူအဆနဲ့သူအဲ့လိုတွေးခွင့်ရှိပါလေသူတော်လည်းပဲဒီမှာခုနကပြောသလိုပေါ့နော်ဒါကအုတ်ချွေပိုင်းကဒါတစ်ဖက်သက်ပေါ့နော်ဒါစီစီနေတဲ့အပိုင်းရောဒီမှာဒါဒီလိုပါဘာကြောင့်လဲဆိုတော့ပြည်သူလူထုကနော်ပြည်သူလူထုဘက်ကကြည့်နေဆိုလို့ရှိရင်ပြည်သူလူထုကသူတို့ပထမဆုံးသူတို့တရားအားထားတဲ့ဒီဒေါအောင်ဆန်းစုကြည်ပေါ့ဒါပုံမှန်လည်းပြောရသူရဲ့လေးဘုံဆိုင်ပေါ့နော်လေးဘုံဆိုင်ပေါ်မှာညှော်လင့်ခဲ့ကြတယ်တခါဒါဒေါအောင်ဆန်းစုကြည်ဘက်ကဒါ short ပြီးတော့ဒါ6ပွင့်ဆိုင်ဆိုပြီးတော့တစ်ဆင့် short ပြလိုက်တဲ့အချိန်မှာဒီကျမတို့ဒီဘက်ကပေါ့နော်အုတ်ချွေရေးဘက်ကလည်းဒါတစ်ဆင့် short နေခြင်းနဲ့တို့ကတော့14ပွင့်ဆိုင်ပဲရှိဆိုပြီးတိခံမနေစီချင်းတစ်ဖက်ကရှော့လာတဲ့အချိန်မှာတစ်ဖက်ကလည်းဒါရှော့ပြန်ပါလေရှော့ပြီးတော့6ပွင့်ဆိုင်လို့ပြည်တော်စုလွတ်တော်ကဒါရချပြီးတော့ဟိုတခဲနဲ့ဆုံးဖြတ်ထားတာကိုဒီမှာခုနပြောသလိုပေါ့ဒါလိုက်လာပြန်ပါလေသူကဒါဆိုလို့ရှိရင်ပြည်တော်စုလွတ်တော်အနေနဲ့လည်းဒါကျင့်နှက်သွားမယ်နိုင်ငံရေးပါတီအစည်းအဝေးအနေနဲ့လည်းကျင့်နှက်သွားမယ်သို့တော်လည်းတခုတော့ပြောစရာတော့ရှိတာပေါ့လေဘူတိုင်းရင်းသားတချို့တောင်းဆိုနေသလို all inclusive တော့ပထမဆုံးအချိန်မှာတော့မဖြစ်နိုင်သေးဘူးပေါ့အဲ့ဒီပထမ6ပွင့်ဆိုင်ပြုစုခြင်းအဖြစ်တစ်ခါပြည်နဲ့နောက်တစ်ခါကျရင်တော့ကျွန်တော်တို့ဘယ်သူတွေကိုခေါ်မယ်ဆိုတော့နောက်တစ်ခါကျရင်9ပွင့်ဆိုင်ဖြစ်လာနိုင်တယ်ပေါ့နော်အဲ့ဒီတော့ကိုယ့်ရဲ့14ပွင့်ဆိုင်ဆိုတဲ့ move ပေါ်မှာတရေသေးမထားသေးနဲ့ပေါ့နော်ပြည်သူမျက်နှာကိုကြည့်တာလို့ပဲဒီမှာနေရာရေပြောချင
်တကယ်တော့ဘလူးနဲ့တွေ့မယ်ဘလောက်တွေ့မယ်မတွေ့ဘူးဆိုတာတကယ်ပြဿနာမဟုတ်ဘူးပေါ့လေကျွန်တော်စောစောပြောသလိုအဓိကဆွေးနွေးရမှာနိုင်ငံရေးအခက်အခဲဖွဲ့စည်းပုံကိစ္စညီညာရေးကိစ္စစီပွားရေးဘယ်လိုအရှင်းမြောင်းလုပ်မယ်ဆိုတော့အခုမဟုတ်တဲ့နေရာမှာကပ်ပြီးတော့ညင်းနေကြတဲ့အရင်ကနေဟုတ်ကဲ့ဆိုတော့ဒါဟာဒီလူတွေမှာနိုင်ငံရေးအဖြစ်ပြဿနာကိုဖြေရှင်းကျင်တဲ့ဆန္ဒအမှန်တကယ် political will ဆိုတာရှိရလားဒေါက်တာရံမျိုးသိန်းဘယ်လိုသုံးသပ်လို့ပါလဲ
လက်ရှိအခြေအနေဖြစ်ပေါ်ပြီးကျွန်တော်ဒီအစိုးရဘိုင်းကျွန်တော်တို့တက်မတော်ဘိုင်းနောက်ပြီးတော့ဒီအာဏာရပါတီဘိုင်းဒီကုန်းဘိုင်းကိုကြည့်လို့ရှိရင်ပေါ့လေ political will အပိုင်းမှာအဲကျွန်တော်တို့အစိုးရအပိုင်းနဲ့တက်မတော်ဘိုင်းကဟိုအားနေဆုံးလို့ကျွန်တော်ကမြင်ပါတယ်ဗျဒါပေမဲ့လည်းဆိုတော့လက်ရှိအခြေအနေမှာကျွန်တော်တို့ခုနပြောလို့6ပွင့်ဆိုင်မျိုးပြည်တော်စုလွတ်တော်ကတောင်းဆိုထားတယ်ဆိုတာတကယ်တော့ပြည်တော်စုလွတ်တော်ဆိုတာကျွန်တော်တို့ဟိုရွေးကောက်ခံလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းပါတဲ့ institution တစ်ခုပေါ့လေဒီပြည်တော်စုလွတ်တော်ရဲ့အတန်ကိုအစိုးရဘက်ကရောတက်မတော်ဘက်ကရောအဲ့လက်လိုက်လဲလဲတုံ့ပြန်မှုလည်းလိုအပ်တယ်လို့မြင်တယ်။အဲ့ဒီလိုတုံ့ပြန်မှုနည်းနည်းတုံ့ဆိုင်နေတဲ့အပိုင်းတွေကိုတွေ့ရတာဟာအဲကျွန်တော်ဆရာခဏပြောတဲ့ political will ဘိုင်းမှာအားနေတယ်ဆိုတာကိုသိတာမြင်ပါတယ်လို့ကျွန်တော်ကယူဆပါတယ်ဗျ
။နောက်တစ်ခုကျွန်တော်စဉ်းစားမိတာတကယ်လို့သူတို့ဘက်ကတွန်းဆုတ်နေရတဲ့အကြောင်းကိုကျွန်တော်တမတော်ဘက်ကနေပြီးတော့စဉ်းစားကြည့်မယ်ဆိုရင်ဆွေးနွေးမဲ့ ကူစားပြုမှုကိုချက်လိုက်ရင်လက်နက်ကင်တိုင်းသားအင်အားစုတွေလည်းပါလာရမယ့်သဘောရှိနေတာပေါ့ဆိုတော့သူတို့နဲ့အပြစ်ခတ်ရဲစဲရေးမှာကိုတစ်ဆုံနေရတယ်တခါဦးဖက်ဒရယ်စစ်တပ်တို့ဘာလို့ဆိုတာမျိုးတွေဖက်ဒရယ်တပ်မတော်ဆိုတဲ့ကိစ္စတွေမှာလည်းပဲအကြမ်းနာကောက်ပြီးတော့သိပြီးတော့တင်းမာနေကြတယ်ပြစ်ခတ်မှုတွေဖြစ်နေဆိုတော့သူတို့နဲ့လည်းဒီမှာရောပြီးတော့တွေ့ရတော့မယ့်သဘောရှိနေဒါကူများမတွေ့လို့ဒါကူအဲ့ဒီအဆင့်ကိုကြော်ပြီးတော့မတွေ့ချင်လို့တမင်တကာများသူတို့ဆောင်ရွက်လို့တော့တွေ့လို့မရဘူးလားဆရာ
ကျွန်တော်တို့လွတ်တော်ကအစိုးပြုထားတဲ့6ပွင့်ဆိုင်ထဲမှာကျွန်တော်များကျွန်တော်တိုင်းသားလက်နက်ကင်အဖွဲ့အစည်းတွေကဟိုကိုယ်စလေပါတာတော့မသိရဘူးပေါ့လေဒါနဲ့ကျွန်တော်များအချင်း6ပွင့်ဆိုင်တွေ့ဆုံမှုကိုခဏဦးပုံဖော်ပြီးတော့အဲ့ဒီ6ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲမှာကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးအကျပ်တွေစီးပွားရေးအကျပ်တွေလူမှုရေးအကျပ်တွေကိုဘလို့ဖြည့်ရှင်းမယ်ဆိုတော့ရေးပူရပေါ့လေအခြေခံအကျဆုံးအမြင်သဘောထားတွေအယူအဆတွေကိုစတင်ဆွေးနွေးဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီအဆင့်ကိုကြော်ပြီးပြီဆိုတဲ့အချိန်ကြတော့မှကျွန်တော်တို့ကဒီတက်ပို့ပြီးခြေပြန့်နဲ့ဥမာ6ပွင့်ဆိုင်မဲ့ဖြစ်ဖြစ်ဟလာဟို7ပွင့်ဆိုင်မဲ့ဖြစ်ဖြစ်ဒီလိုပုံစံမျိုးကိုဒုတိယအဆင့်တွားတယ်လို့မြင်တယ်။အဲ့ဒီလိုဒုတိယအဆင့်တွားတဲ့အခါမှာကျွန်တော်ယူဆအားဖြင့်တိုးလာတဲ့အပွင့်အများစုဟာတိုင်းသားလူမျိုးစုတွေကိုကိုစားပြုဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီအထဲမှာကျွန်တော်ခုနပြောတယ်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်ပြီးခေါင်းဆောင်တွေပါဝင်လာမယ်လို့ကျွန်တော်ကယူဆတယ်။အဲ့ဒီကြောင့်မို့လက်ရှိ6ပွင့်ဆိုင်တွဲဆောင်ရှင်နေကိုတွန့်ဆုံနေရတဲ့အကြောင်းငယ်မှာကျွန်တော်မြင်တာတော့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုယ်စားလှယ်တွေပါမှချောက်မဟုတ်ခဲနဲ့ဒီ political will ကနိုင်ငံရေးကိုနိုင်ငံရေးနည်းရစပွဲဝိုင်းတွဲဆောင်ရှင်နေပြီးဖြည့်ရှင်းခြင်းနဲ့စန္ဒမှာအားနည်းနေတာလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာမကျွန်တော်မိကျင်တာစစ်တပ်အနေနဲ့ပြည်ရဆဲရေးကိုမလုတ်ဖဲနဲ့ဒီလိုတရားနိုင်ငံရေးအဖြစ်တွေးဖို့ဆိုတာကိုလက်ခံရမှာလို့သူတွန်းဆုတ်နေရဆိုတဲ့သဘောမျိုးမဖြစ်နိုင်ဘူးလားခင်ဗျာ
စုံစင်းလေးလမ်းစာကိုဒါအကောင့်ထဲမပေါ်ခြင်းလို့ပဲဒီကျမတို့ကိုဒီဘက်မှာဒီလိုအကြောင်းအရာလေးပေါ်မှာ6ပွင့်လေး7ပွင့်လေးဒီပေါ်မှာအလုရှုပ်လေးနေတာလားလို့ကျမတခါကပြန်တွေးကြည့်တယ်လေအဲ့တော့ခုနကပြောတဲ့လက်နဲ့ကိုင်ဒီနေရာမဆွေးနွေးခြင်းလို့လားဆိုတာမျိုးပေါ့ဒါလည်းဖြစ်နိုင်ပါလေပေါ့နော်ဒါအော်ငင်းငင်းလေးကိုအာပီဒီပီအလုံးကလိုချင်နေမှန်းနေပေါ့နော်ဒါပေမဲ့ငင်းငင်းလေးမလိုချင်တဲ့အုပ်စုတွေကလည်းရှိနေဦးမှာပဲအဲ့တော့ငင်းငင်းလေးမလိုချင်တဲ့အုပ်စုတွေကလည်းမင်းအမျိုးမျိုးနဲ့ပဲအာဒီထဲမှာပါဝင်ပြီးတော့ဟိုပတ်သက်ပြီးတော့ပေါ့နော်အာဆူဆာနေချသလားပေါ့နော်ဒါကျမလည်းတန်တာတော့ကျမလည်းမခံနိုင်တတ်ပါဘူး
ချောစန်တာအစည်းအဝေးတင်ဆက်တဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုကတော့လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုက်အစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးခြင်းပါတယ
်။သောရရှင်များတိုင်းပြည်မှာကြုံတွေ့နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်၄ပွင့်ဆိုင်တွေ့ပြီးဆွေးနွေးတင်တယ်၊၆ပွင့်ဆိုင်တွေ့တင်တယ်၊၁၂ပွင့်ဆိုင်တွေ့တင်တယ်ဆိုပြီးတော့အငင်းပွားမှုတွေဖြစ်နေပါတယ်။တိုင်းပြည်ရဲ့ပြဿနာရင်းဆိုင်ရင်ဘယ်ရွေးဘယ်မျှကိုစားပြုတက်ရောက်ရမယ်ဆိုတဲ့ကိစ္စဟာဘလောက်အရေးကြီးပါသလဲဒီကိစ္စတွေကိုရေးကြီးခွင့်ရယ်လုပ်ပြီးညှင်းခုံနေရတဲ့ကိစ္စအပေါ်သောရရှင်နေဘယ်လိုသဘောရကြပါသလဲအခုလာမယ့်စနေညတက်ရိုက်လေးဆိုင်အစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323192554 fax number 2323192552ဖြစ်ပါတယ်email ကြတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရရှင်။အခုကတော့မြန်မာတခွင်သတင်းဘတ်ဆင်ကဏ္ဍကိုနားဆင်ကြရအောင်ပါ။ဒီသတင်းပတ်မြန်မာတခွင်အစီအစဉ်မှာတော့ကိုထက်အောင်ကအစီအစဉ်တင်ဆက်ထားပါတယ
်မြန်မာနိုင်ငံမှာပညာရေးပြည့်ပြည့်ပြောင်းလဲမှုတွေထိရောက်စွာဆောင်ရွက်နိုင်ခြင်းမရှိသေးတာကြောင့်လူငယ်တွေရဲ့အင်္ဂလိပ်စာစွမ်းရည်ကတော့အားနည်းမှုတွေအများကြီးရှိနေပါသေးတယ်အဲ့ဒီလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှုအတွက်ရန်ကုန်မြို့က COC Contest of Composition ဆိုတဲ့ပညာဌာနအဖွဲ့အစည်းကနေအင်္ဂလိပ်စာကိုစိတ်ပါဝင်စားကြတဲ့လူငယ်တွေအတွက်အခမဲ့လေ့လာသင်ယူနိုင်အောင်နစ်စင်နယ်လက်တင်ကြားပေးနေပါတယ်လူငယ်ရဲ့17နှစ်လောက်ကစတင်ခဲ့တဲ့ဒီအင်္ဂလိပ်စာပညာဌာနအဖွဲ့မှာပါဝင်တဲ့ဆရာဆရာမတွေဟာ
စပိုင်းမှာတော့ရန်ကုန်မြို့တွင်းမှာပဲစခဲ့ပေမဲ့အခုနောက်ပိုင်းမှာတော့နေရာအတော်များများကိုလိုက်လံတင်ကြားပေးနေပါတယ
်ပထမဆုံးစတာတော့မြို့ပေါင်း20အစိတ်အလက်ကနေစလာတာအခုဆိုရင်တစ်နှစ်တစ်နှစ်နဲ့များများများများလာတယ်မနေ့ကဆိုရင်ဆရာတို့မြို့ပေါင်း60ကျော်ပေါ့တကြံမတိုင်ငယ်မှာ40ကျော်တကြံတိုင်ပြီးတော့တကြံပြီးတော့20ကျော်အဲ40မြို့ပေါင်း60ကျော်လောက်ဆရာတို့တင်ရတယ်အဲ့လိုဖြစ်သွားတယ်အဲ့တော့နောက်နှစ်လည်းပိုများလာအောင်ပါပဲအဲ့လို
အခုလိုပညာဒါနသွားရောက်တင်ကြတာဟာနွေရာသီကျောင်းပည့်ရဲ့ဖြစ်တဲ့အတွက်အင်္ဂလိပ်ဘာသာစကားကိုစိတ်ပါဝင်စားတဲ့လူငယ်တွေတနည်းထက်တနည်းပုံမှန်များပြလာတယ်လို့ COC အဖွဲ့ဝင်ဆ iam တ်ဦးကပြောပါတယ
်အဲကလေးတွေကတော့နွေရာသီကျောင်းပည့်ရဲ့လည်းဖြစ်တာနဲ့ဆိုတော့သူတို့အတွက်ဒါအကောင်းဆုံးအခွင့်အရေးပဲပေါ့အဲဆိုတော့ကလေးတွေကတက်ညီလက်ညီနဲ့လာတက်ကြတယ်ချို့နေရာဆိုလို့ရှိရင်4 500 1000လောက်ကျောင်းသားတွေအများကြီးပဲရှိကြပါတယ်အဲလိုမျိုးဒါသူတို့ရဲ့ကြော်ညာမှုပုံမှန်တိုက်တွန်းမှုပုံမှန်ကလေးတွေမိဘတွေကအားပေးမှုပုံမှန်ကိုတို့ကကလေးတွေကတက်ရောက်ကြတယ်သူတို့လည်းလူလူလာလာရှိပါတယ်ဒီကျောင်းမှာတင်မုံတင်နေနဲ့လည်းမတူဘူးပြီးတော့ကြသူတို့ဒီစာဖတ်နည်းအသစ်ကိုလည်းပေးလိုက်တဲ့အခါမှာသူတို့ကျောင်းစာမှာလည်းအများကြီးထောက်ကူပြုတဲ့အခါမှာကျောင်းသားတွေကအားတက်တရောနဲ့လာတက်ကြတာတွေ့ရပါတယ်
အခုဆိုရင်နိုင်ငံသားယင်းနှိမ့်မြုပ်နှံမှုတွေနိုင်ငံသားကုမ္ပဏီတွေတဖြည်းဖြည်းဝင်ရောက်လာတဲ့အတွက်လူငယ်အများစုဟာအင်္ဂလိပ်စာကိုသင်ယူတက်မြောက်ဖို့အရင်ကထက်ပိုမိုစိတ်ပါဝင်စားမှုများလာပါတယ်
။ခုနောက်ပိုင်းကျောင်းသားတွေလိုအပ်ချက်တွေပိုပြီးများလာတယ်။သူအခုဆိုမှဒီ international တွေဒီကုမ္ပဏီမှာသူလောက်ကြတယ်သူတို့အနေနဲ့အလုပ်ရှင်က foreigner ဖြစ်နေပြီးတော့ email တွေပို့ရတော့မယ်။အဲ့ဒီဆက်သူမှလိုအပ်ချက်တွေအရင်များလာတဲ့အတွက်ဒီလိုအပ်ချက်ကြောင့်တကြောင်နောက်မှဒီအင်္ဂလိပ်စာပိုပြီးစိတ်ဝင်စားမှုများလာတဲ့တကြောင်ပေါ့နော်။ဒီနောက်ပိုင်းကျောင်းသားတွေမှာပို့ပြီးတော့မဟုတ်လူချင်းမှုတွေပုံများလာတယ်ပေါ့။တော့ပုံလဲလှုပ်လာကြတယ်။ဆိုတော့သူတို့အများပြမတို့တင်ရအလုတ်သမားတွေများတယ်လေ။အလုတ်လှုပ်နေအလုတ်ခွင်တစ်ဖက်နော်။အားတဲ့အချိန်မရရအောင်လှုပ်ကြတယ်။ဒီလိုမျိုးကြီးကြုံရတယ်ပေါ့။နောက်နောက်ပိုင်းမှာတော့မှတော်တော်များများကိုစိတ်ဝင်စားမှုလည်းများလာတယ်။နောက်စိတ်ဝင်စားတဲ့အတိုင်းလဲစူးစမ်းအထောက်အမှုတွေလည်းများလာကြလို့မှထင်တယ်ပေါ့နော်
။ကျရောငငယ်ရတဲ့ဆိုင်အခုခစ်ကလေးတွေကအင်္ဂလိပ်စာကိုပို့ပြီးတော့စိတ်ဝင်စားတာတွေ့ရပါတယ်။ဘာကြောင့်စိတ်ဝင်စားဆိုတော့သူတို့ကခုနဓာတ်တက်မှလည်းအလုတ်ရမယ်သဘောရှိတာပေါ့ကွာ။အဲ့ဒါကျရောကလေးပေါ်တော့အဲ့ရာမျိုးမရှိဘူးလေ။အင်္ဂလိပ်စာတက်တာတော့ကျောင်းအတွက်ပဲအသုံးကြတာပေါ့အပြင်မှာသုံးလို့မှမရတာအခုကတော့ဒါမဟုတ်တော့လေတို့တိုင်းပြည်က open door policy ဆိုတော့ကွန်မြူနီတွေများလာတယ်ပေါ့အဲ့တော့ကျောင်းသားတွေကတော်တော်လေးတော့ရောက်လာပါတယ
်ဝီလန့်ခေါင်တည်တဲ့ဒေတာတွေနဲ့ပညာရေးအခြေခံနေပါတဲ့နေမျိုးတွေကအင်္ဂလိပ်စာတက်မြောက်ခြင်းနဲ့လူတို့အတွက်နှစ်စဉ်ဆရာဆရာမတွေတောင်းရောက်ခါသင်ကြားပြသပေးနေပါတယ်အင်္ဂလိပ်စာကိုအမှန်တကယ်တက်မြောက်အောင်သင်ကြားပေးနေတဲ့ဒီပညာဒါနအဖွဲ့လေးကိုစိတ်ပါဝင်စားလာကြတဲ့လူတွေတိုးလာတဲ့အတွက်ကြောင့်ကျွမ်းကျင်တက်မြောက်တဲ့ဆရာဆရာမတွေလိုအပ်နေသေးတယ်လို့COC အဖွဲ့တီထောင်သူဆရာဦးမြချိုင်ကပြောပါတယ
်မလုံလောက်ဘူးမလုံလောက်မလုံလောက်ဆိုတာကဥမာဆရာတို့ကအရင်တော့ကကျောင်းသားတွေကဒီဆရာရဲ့ကျောင်းခုနကCOC မှာဝိုင်းကူညီတဲ့ဆရာတွေကလည်းသူတို့အကြောင်းကြောင်းကြောင်းပေါ့ကွာဆရာတို့တစ်နှစ်တန်နေနှစ်နှစ်တန်နေကူညီနိုင်တယ်ပြီးလို့ရှိရင်သူတို့လည်းအလုပ်ဝင်ရတာတွေရှိတယ်နောက်သူအကြောင်းကြောင်းကြောင်းနယ်ထွက်သွားတာလို့ဆိုတော့ဆရာတို့ကညော့သွားတယ်အသက်ထက်ဆုရတယ်ပေါ့အဲ့လိုနဲ့ဆိုတော့အခုကတော့ပြင်းပြချင်းက80 80ဆရာ80 80ပေါင်ကျန်လောက်ရှိတယ်ပေါ့အဲ့လောက်နဲ့လှုပ်ရှားနေရတာပေါ့ကွာ
တင် जा ပြတ်တာပေးမဲ့ဆရာဆရာမတွေကိုလည်းကျွမ်းကျင်တက်မြောက်လာအောင်နဲ့အည်သွေးမီဖို့အတွက်အပတ်စဉ်တောက်ကြနေတိုင်းမှာလေ့ကျင့်တင် जा ပေးမှုတွေပြုလုပ်နေတယ်လို့အဖွဲ့ဝင်ဆရာမတူကပြောပါတယ်
ကျမတို့အဖွဲ့အနေနဲ့ကတော့ဒီနွေရာသီမှာနွေရာသီအဓိကတာဂက်ထားရတာပေါ့အဲဆိုတော့နွေရာသီမတိုင်ခင်မှာဒီခုလိုကာလကလေးကပဲတောက်ကြနေဆိုလို့ရှိရင်မနက်7:00နာရီကနေ4:00အထိဒီအတန်းနဲ့ဆရာကြီးတောင်းမှာပဲသင်ကြားမှု training ပေးပါတယ်အဓိကကတော့ COC စာသင်တတ်အောင်ပေါ့ပြကြလို့ရှိရင်ဒီလိုအပ်တဲ့အခြား material လေး teaching နဲ့ပတ်သက်တာလေးတွေလည်းတို့ထောက်ပံ့ကူညီပေးတယ်ပေါ့အဲလိုမျိုး train လုပ်ပေးပါတယ်မနက်7:00နာရီကနေ4:00အထိအပတ်စဉ်တောက်ကြနေတိုင်းမှာပေါ့
အခုလိုမျိုးအင်္ဂလိပ်စာပညာဒါနတွေပြုလုပ်ပေးနေတာကြောင့်အင်္ဂလိပ်စာလေ့လာခြင်းနဲ့လူငယ်တွေအတွက်အမှန်တကယ်အကျိုးဖြစ်ထွန်းစေတယ်လို့ဒီပညာဒါနအဖွဲ့မှကိုရိုင်းသွားတက်ခဲ့တဲ့ကျောင်းသားတဦးကပြောပါတယ်
တော်တော်များများထောက်ကူပြုပါတယ်များကျွန်တော်တို့နေဒီမှာဆိုလဲကျွန်တော်တို့လာတဲ့နေရာမှာဆိုလဲသင်တန်းဆိုတာအဲ့လိုမျိုးအင်္ဂလိပ်စာသင်တန်းကရှားတယ်ဗျာပြီးတော့တကယ်လည်းဖြစ်မရောက်နေမနေနဲ့ဆရာလည်းသိမရှိဘူးမရှိတော့သူတို့ကျောင်းသားတွေဖြစ်ဖြစ်တုပ်တူကျောင်းသားတွေဖြစ်ဖြစ်သူတို့အားတဲ့အချိန်မှာလေ့လာခြင်းနဲ့ဆိုလို့ရှိရင်သူတို့မှဟိုကိုတက်ဆွမ်းတဲ့လောက်ပဲဗျာစာအုပ်လေးဖတ်လာလောက်ပဲသူလေးလာလို့ရတာအဲ့လိုမျိုးသူတို့ကဒီ COC ကတနေ့မှတခါနွေရာသီသူတို့ကိုသွားပြီးတော့တင်းပြပေးရဆိုတော့အနည်းဆုံးတော့ကျောင်းဆိုင်ကျတော့လွယ်သွားမယ်ဗျာအဲ့လောက်တော့ထောက်ဖြစ်ပါအ
င်္ဂလိပ်စာပညာဌာနတင်ပေးနေတဲ့ COC အဖွဲ့ကို2003ခုနှစ်လောက်ကစတင်တည်ထောင်ခဲ့တာဖြစ်ပြီးဆရာဆရာမပေါင်း80ပတ်ဝန်းကျင်လောက်နဲ့ဒေတာအနှံ့လိုက်လံသင်ကြားပေးနေပါတယ်အထူးသဖြင့်တော့လူငယ်တွေအင်္ဂလိပ်စာကိုကျွမ်းကျင်ပိုင်နိုင်အောင်ဖတ်တက်လာအောင်အတွက်စာဖတ်နည်းကိုတင်ပေးတာဖြစ်ပါတယ်နှစ်စဉ်နွေရာသီကျောင်းပည့်ရက်ဖြစ်တဲ့မတ်လကနေမေလအထိသင်ကြားပေးနေတာဖြစ်ပါတယ
်လူငယ်တွေရဲ့အနာဂတ်လမ်းကိုစွန့်မြောက်ဖို့ဖြစ်စေမဲ့ဒီအင်္ဂလိပ်ဘာသာစကားကိုမဖြစ်မနေလေ့လာသင်ယူတက်မြောက်ဖို့အတွက်လူငယ်တွေဟာအခုဆိုရင်အင်တိုင်းအားတိုင်းနဲ့ကြိုးစားလာနေကြပါပြီမြန်မာလူငယ်တွေဟာအိမ်ကြီးချင်းအာဆီယံနိုင်ငံတွေနဲ့ရင်ပေါင်တန်းနိုင်ဖို့အရေး နောက်နိုင်ငံတကာမှာလည်းဝင်ဆက်နိုင်ဖို့အတွက်အင်္ဂလိပ်စာနဲ့စကားပြောကိုမဖြစ်မနေလေ့လာသင်ဖို့လိုအပ်နေတာကတော့အသေးစားပါပဲခင်ဗျာကျွန်တော်ထောက်ပ
ါရန်ကုန်ခြေဆိုင် VOA သတင်းတောက်ကိုထန့်အောင်စီစဉ်တင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်
ကျွန်တော် VOA နဲ့စကမ်းသွားခဲ့တာဆယ်စုနှစ်၅စုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio လဲမဲပေါက်ထားတယ်ဆိုတော့ကျွန်တော် VOA နဲ့စကမ်းသွားခဲ့တာဆယ်စုနှစ်၅စုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio လဲမဲပေါက်ထားတယ်ဆိုတော့
ပို့ပြီးဟိုတခါဘာဘာဦးဦးလို့ကျွန်မခေါ်ဘူးတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားဟင်အဲ့ဒီအခေါ်ဝေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
ဒီတော့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူတန်းစားတွေအားလုံးအပေါ်ငှဲ့ညာတနာစိတ်လေးများမွေပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများစောင့်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်ဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပစ်ပို့လာတယ်VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။သောရရှင်ရဲ့ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကနေမေတ္တာအတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်လည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်။Tomorrow view ကိုစားလိုက်ကနေပြောစာရေးသားပေးဖို့မယ်ဆိုရင်တော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးလိပ်စာတစ်ကိုစာရေးသားနိုင်ကြပါတယ်။ VOA ကိုစာရေးလာကြတဲ့သောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်။
VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုလည်းအစီအစဉ်ဒီအဆုံးမြန်မာစံတော်ချိန်ည10:00ကနေ17:00အထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေအဆုံးမသက်သေးခင်ခုကတော့ကြာနေသေးတဲ့အချိန်တွင်းမှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်။
အမေရိကန်ဘဟုထောက်လိုင်းအေဂျင်စီ CIA အနေနဲ့ပိုလန်နိုင်ငံထဲမှာ၄ဝက်အချင်းစခန်းဖွင့်ခွင့်ပြုခဲ့တယ်လို့ပိုလန်သမ္မတဟောင်းကွတ်စနီယုစကီးကပြောပါတယ်။ဒါပေမဲ့ပိုလန်အရာရှိတဲ့အနေနဲ့အကြမ်းဖက်သမားလို့မတင်ငါရသူတွေအပေါ်မတရားပြုမှုဆက်ဆံတာမျိုးကိုခွင့်မပြုခဲ့ဘူးလို့သူကပြောပါတယ်။ပိုလန်နိုင်ငံအတွင်းကထောက်လိုင်းလုပ်ငန်းတွေရပ်တန့်ဖို့လွန်ခဲ့တဲ့10နှစ်ကျော်ကတည်းကအရင်အမေရိကန်သမ္မတဟောင်း George W. Bush ကိုသူ့အနေနဲ့တိုက်တွန်းခဲ့တယ်လို့ဒီကနေ့ပိုလန်ရေဒီယိုအသံလွှင့်ဌာနတစ်ခုနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းသမ္မတဟောင်းကွတ်စနီယုစကီးကအဲ့ဒီလိုပြောကြလိုက်တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံကမြို့သမီးငယ်များပညာသင်ကြားခွင့်ရရှိရေးတက်ကြွလှုပ်ရှားသူမာလာလာယူဆပ်ဇိုင်းနဲ့အိန္ဒိယနိုင်ငံကကလေးငယ်များအခွင့်အရေးရရှိရေးအတွက်အကျိုးဆောင်လုပ်ကိုင်ပေးနေသူကိုင်လတ်ဆတ်တယာတီရိုနှုတ်ဟာနော်ဝေနိုင်ငံအော့စလိုမြို့မှာဒီကနေ့နိုဘယ်ညင်ညာရေးဆုကိုပူးတွဲလက်ခံရယူပြီးသမိုင်းမော်ကွန်တင်လိုက်ကြပြီဖြစ်ပါတယ်။18နှစ်အရွယ်မာလာလာဟာအသက်ငယ်ဆုံးနိုဘယ်ညင်ညာရေးဆုရှင်ဖြစ်ပြီးဆတ်တယာတီကတော့ပထမဆုံးနိုဘယ်ညင်ညာရေးဆုလက်ခံရရှိတဲ့အိန္ဒိယနိုင်ငံသားဖြစ်ပါတယ်။ကလေးငယ်တွေပညာသင်ခွင့်မရတာကိုနောက်ဆုံးအကြိမ်ဖြစ်မြင့်တူးခွင့်မရတာမျိုးမဖြစ်ရလေအောင်သူတို့ကိုအကူအညီပေးဖို့အချိန်ရောက်ပြီလို့စုလက်ခံတဲ့အခမ်းအနားမှာမလာလာကပြောပါတယ်။မြန်မာနိုင်ငံအပါအဝင်အရှိတောင်အရှာနိုင်ငံများအသင်းအာဆီယံရဲ့နိပတ်လည်ညီလာခံတက်ရောက်ဖို့အသိဝင်ခေါင်းဆောင်တွေရောက်လာနေကြတဲ့တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာလူညုံရေးတွေကိုတိုးမြင့်ချထားပါတယ်။မနေ့ပြန်ကြတာပင်းလေးနဲ့တောက်ကြနေဒီမှာကျင်းပသွားမယ့်အာဆီယံတောင်ကိုရီးယားဆက်ဆံရေး25နှစ်ပြည့်အထိမ်းအခမ်းအနားအတွက်သက်ဆိုင်ရာနိုင်ငံအကြီးအကဲတွေရောက်နေကြတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံကထိပ်သီးဆွေးနွေးပွဲအတွက်မြန်မာနိုင်ငံကသမ္မတဦးသိန်းစင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့လည်းတက်ရောက်မှာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုစော်ဝင်းလိုက်ကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုငိမ့်ချန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်ရှင်။ VOA American တာမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3240 48 50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းတရားချမ်းမြေ့ရှိကြပါစေ။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.